ဒီနေ့ကစပြီးတော့ပရိတ်အကြောင်းပြောပြမယ်ဗုဒ္ဓဘာသာမြန်မာလူမျိုးတွေအနေနဲ့ပရိတ်ရွတ်တာပရိတ်နာတာဒါနေ့စဉ်တွေ့နေတဲ့အလုပ်ပဲအဲတော့ဘာကိုပရိတ်လို့ခေါ်တယ်ဒါကပရိတ်ရွတ်တဲ့အခါမှာဘယ်လိုအင်္ဂါတွေနဲ့ပြည့်စုံရမလဲရွတ်တဲ့ပုဂ္ဂိုလ်ကဘယ်လိုအင်္ဂါနဲ့ပြည့်စုံရမလဲနာတဲ့ပုဂ္ဂိုလ်ကဘယ်လိုအင်္ဂါနဲ့ပြည့်စုံရမလဲပြီးတော့ပရိတ်ရွတ်တာနဲ့ပတ်သက်ပြီးတော့ဟောဘုန်းကြီးများလိုက်နာရတဲ့စီကံလေးတွေစသည်ပေါ့အဲ့ဒီဟာပထမပြောပြအဲ့ဒီနောက်တော့နောက်ရက်တင်နေမှာပေါ့လေပရိတ်ကြီးစတဲ့တုတ်ဒါကိုတစ်ခုစီတစ်ခုစီဝတ္ထုကြောင်းလေးတွေနဲ့ပြောသွားအဲ့ဒါရှေးဥစွာပရိတ်လို့ခေါ်တဲ့မြန်မာစကားလုံးကဟာပါဠိလိုပရိတ္တဆိုတဲ့စကားလုံးကလာပရိတ္တဆိုတာဘာအဓိပ္ပာယ်ရှိသလဲဆိုရင်အယံအတားဆိုတဲ့အဓိပ္ပာယ်ရှိအဲ့တော့ဘေးဥပ္ပအန္တရာယ်တွေကိုကာကွယ်တားဆီးတတ်တဲ့အယံအတားပေါ့နော် protection ဒါသူကပရိတ်ပရိတ္တပါဠိလိုအဲ့ဒီပရိတ္တကိုဗမာစကားဖြစ်အောင်တောင်းဘူးတလုံးဖြုတ်ပြီးတော့အတတ်ထက်လိုက်တော့ပရိတ်လို့ဖြစ်သွားတာပေါ့ဟုတ်လားပရိတ်ကိုတကဗမာကရောက်ောက်ကိုရပလက်တန်နဲ့ဖတ်တော့ပရိတ်လို့ဖြစ်သွားတယ်အဲ့တော့ပရိတ်ရွတ်တယ်ဆိုရင်ဒါဘာကြီးရွယ်ချက်ရှိတယ်လဲဆိုရင်အန္တရကင်းဖို့ကြီးရွယ်ချက်ရှိတယ်ပေါ့ဘေးဥပ္ပအန္တရတွေကအကာအကွယ်အဆောင်အလျှောက်ရအောင်ပရိတ်ရွတ်တယ်ပရိတ်နာတယ်ဒီလိုရှိတယ်အဲ့ဒီပရိတ်ဆိုတဲ့အနေနဲ့ဟိုဟောထားတဲ့တုတ်ခေါ်တာပေါ့လေမြတ်စွာဘုရားဟောထားတဲ့တုတ်ကလေးကြီးရှိတယ်ဒါတော့တချို့ဟာကြတော့ဘုရားမြတ်စွာဘုရားဟောတော့ပရိတ်ဆိုတဲ့အနေနဲ့ဟောတာမဟုတ်ပြီမဲ့လို့နောက်ဆရာများကဒါဟိုပရိတ်အနေနဲ့ပြတ်ထန်းပြီးတော့ဟောနေ့စဉ်ဆိုတော့ယူကြအဲ့တော့မြန်မာနိုင်ငံမှာပရိတ်ကြီး17တုပ်ဆိုပြီးတော့ဒီလိုရှိတယ်ဒါဗမာနိုင်ငံမှာတော့ဒါထိုးစံဖြစ်နေတယ်ဘုန်းကြီးကျောင်းတိုင်းမှာလည်းပဲဒီပရိတ်ကြီး17တုပ်ရအောင်ကြက်ကြရတယ်ရွတ်ကြရတယ်ရှေးတုန်းကဘုန်းကြီးကျောင်းနေခဲ့ဘူးရရင်ဆယ်ဆောင်တွဲဆိုတာရှေးဆယ်ဆောင်တွဲတိတယ်လို့ဘယ်နှယောက်ပါလဲမသိဘူးဒီထက်မှာကြားဘူးတဲ့တော့ပါလားဆယ်ဆောင်တွဲဆိုတာရှေးတယ်နော်အဲ့ဒီထက်မှာပရိတ်ကြီးဆိုတာပါအတွေ့အောင်ချင်းတို့အပြင်အောင်ချင်းတို့ဟိုဘာလို့နမကာယတို့ယရနာရွှေကြိုင်တို့စတဲ့ချင်းပေါ့လေအဲ့ထက်မှာလည်းပရိတ်ကြီးဆိုတာပါလားအဲ့ဒါရှေးတုန်းကတော့ဘုန်းကြီးကျောင်းနေဘူးရင်အဲ့ဒီဆက်ဆောင်တဲ့ကုံကတော့ဆက်ဆောင်တဲ့ကုံနဲ့ဆိုပရိတ်ကြီးပါတော့တယ်အဲ့ဒီ17တုပ်ကိုမြန်မာနိုင်ငံမှာပရိတ်ကြီးလို့သမုတ်ပြီးတော့အစင်အလာရွတ်ကြအဲ့ဒီ17တုပ်မှမပါဘဲနဲ့တခြားဟိုပရိတ်အနေနဲ့ရွတ်တဲ့တုပ်တွေကတော့ဓမ္မစကြာတို့အနာတ္တလက္ခဏာတုပ်တို့မဟာသမယတုပ်တို့တွေရှိသေးတယ်ဒါပါအဲ့ဒီတော့ဒီပရိတ်ဆိုတဲ့သဘောကနပြောရဲအကာအကွယ်အတအစီဘေးရန်တို့မှာကာကွယ်တတ်သိတတ်တဲ့မြတ်စွာဘုရားရဲ့အာနာတော်မြတ်စွာဘုရားရဲ့အဲတရားတော်တွေကိုပရိတ်လို့ခေါ်အဲ့တော့မြတ်စွာဘုရားဟောတဲ့အမှန်တမျှအားလုံးကိုတော့ပရိတ်လို့မခေါ်ဘူးအခုလို့ဘေးဥပ္ပအန္တရမှာကာကွယ်ဖို့ရာရည်ဝဲချက်နဲ့ဟောတဲ့အဲတရားတွေကိုပရိတ်လို့ခေါ်အဲ့ဒီပရိတ်နဲ့ပတ်သက်ပြီးတော့ပထမဆုံးဟောဘုန်းကြီးများအနေနဲ့ဘယ်လိုလိုက်နာရတယ်လဲဆိုတော့လူတွေကဆိုတော့အရှင်ဘုရားလူတယောက်နေမကောင်းနေလို့အရင်အတားလုတ်ပြီးပါလို့ဒီလိုလျှောက်ရင်တဲ့ပထမပြောတာတော့မလုတ်ရဘူးတဲ့နော်ဘေးရွတ်မပေးရဘူးလို့ဆိုလို့တယ်အရာဒီပြောလို့အကာအကွယ်လေးလုတ်ပြီးသားမှာဘုရားပရိတ်အရင်အတားလုတ်ပြီးပါဗမာလူလက်ဖွဲ့လေးလုတ်ပြီးပါပြောတာမျိုးပေါ့ဒါအဲ့လိုပြောရင်လုတ်မပေးရဘူးတဲ့ဒါမကြောင်လဲဆိုတော့ဒါကသေးကူတာမျိုးလိုလဲဖြစ်မယ်ဆိုတော့ဒါလူတွေလုတ်တဲ့အလုပ်လိုလဲဖြစ်မှာဆိုတော့ဒါမလုပ်ရဘူးဒါဖြင့်ဘယ်လိုကြတော့ရွတ်ပေးရမလဲဆိုတော့ပရိတ်ရွတ်တော်မူပါဖရာလို့ရှောက်ရင်တော့ရွတ်ပေးရမယ်နော်ဝီနီမှာအဲ့ဒါလေးတွေရှိတယ်တကယ်လုံးအသုံးလေးနည်းနည်းလေးကွဲသွားတာနဲ့အိဗယ်တမျိုးဖြစ်ပြီးတော့လုတ်ကောင်းတယ်မလုတ်ကောင်းဘူးဒီလိုဖြစ်ဖြစ်သွားတာတွေရှိတယ်အဲပရိတ်အရန္တပြုတ်ပေးပါဆိုရင်ဘုန်းကြီးကလုတ်မပေးနဲ့တဲ့ပရိတ်ရွတ်ပေးပါဖရားလို့ဆိုတော့အဲ့ဒီကြတော့ရွတ်ပေးကောင်းတယ်ပရိတ်ရွတ်ပေးပါဖရားလို့လျှောက်တဲ့ခါကျတော့တရားဟောပါဖရားလို့လျှောက်တာမျိုးလို့ဖြစ်သွားတယ်အဲ့တော့တရားဆိုတာကတော့ဟို
ဒီမပွင့်လည်းပဲဟောကောင်းတာပဲတဲ့နော်မဖိတ်ကြလည်းပဲဟောကောင်းတယ်အဲ့တော့ဖိတ်ကြတယ်ဆိုရင်တော့ဒါပြောရရမလိုဘူးပေါ့လေအဲ့ဒါကြောင့်မို့ဘယိရွတ်တော်မူပါဘုရားလို့ဒီလိုလျှောက်ရင်ဒါရွတ်ရတယ်တဲ့နော်အခုခေတ်တော့ဘယိချင်းမြင့်တော်မူပါဘုရားနော်ဒါနားလည်းရင်အဲ့ဒီလိုလျှောက်တယ်တချို့ကတော့လည်းဘာလဲနော်ဒီလိုဘယိကလေးရွတ်ပြစမ်းမှာနော်ဘယိကလေးဆိုပြီးတော့လည်းသုံးတယ်လေဒါကတော့လူအသုံးနှုတ်ပေါ့လေသားပါလားဒါဖြင့်ရဲ့အကယ်၍လူတွေကခွန်းလာလို့ပဲပရိယတာပြုတ်ပြပါလို့ဆိုပြီးတဲ့နော်အဲ့ဒါကျတော့ဘယ်နဲ့လုံးမလဲတဲ့ဆိုတော့ဆရာဒီဒီအထက်ကဆရာ तू ကနည်းနည်းလျှော့ပေးတယ်အိုးလူတွေဆိုနားမလည်ဘူးနော်တို့လျှောက်တာလုံးမပေးဘူးဆိုရင်တို့စိတ်မချမ်းသာတာဖြစ်သွားလိမ့်မယ်လို့ဒီလိုရည်ရွယ်ချက်နဲ့ပေါ့လေဆိုရင်တော့ကိုတဲ့လုံးပေးကောင်းတယ်ဒါလျှော့သွားတာနော်ပထမတော့လုံးမပြရဘူးလို့ဆိုလဲနောက်တော့လုတ်ပြီးကောင်းတယ်လုတ်ပြီးကောင်းတယ်ဆိုတာကဟိုဖေးကုနေတဲ့အနေမျိုးလက်ဖွဲ့လို့ဘာလို့လုတ်ပြီးတဲ့အနေမျိုးမဟုတ်ပဲနဲ့ဟောလူတွေကနားမလဲလို့ဒီလိုလျှောက်တာပဲတို့ပြေးရွတ်ပြီးမှာပဲတို့ဒီလိုလုတ်မပြီးရင်တို့စိတ်မကောင်းဖြစ်လိမ့်မယ်လို့နော်ဒီလိုစိတ်ကနှလုံးသွင်းပြီးတော့ဆိုရင်တော့လုတ်ပြီးကောင်းတယ်တဲ့ပြီးတော့တခါဒီကြောတို့ပရိတ်ရည်လေးချင်းမြင်ပါဗျာနော်ပရိတ်ချီလေးချင်းမြင်ပါဗျာတို့မို့လဲအဲ့လောက်တိအောင်မပြောတယ်လဲပရိတ်ရည်လေးလုတ်ပေးသမှာနော်ပရိတ်ချီလုတ်ပေးသမှာဆိုတော့လုတ်ပြီးတော့ပေးပါဗျာလို့ဒီလိုလည်းပဲလျှောက်တတ်တယ်တဲ့လူတွေကအဲ့ဒီလိုလျှောက်ရင်တဲ့သူတို့ရဲ့ရည်ကိုတဲ့နော်ဟိုရွတ်တဲ့ပုဂ္ဂိုလ်ကလက်နဲ့ဒီလိုလေးစုပ်ပြီးတော့သူတို့ဟိုသူတို့ယူလာတဲ့အချီကိုလည်းပဲကိုကခြင်ပြီးတော့ပေါ့လေအဲ့ဒီလိုရွတ်ပေးပါတဲ့ဒါပါလဲဆိုတော့ပရိရွတ်တဲ့ခါမှာပရိရဲ့အာဏာကဒီရေထဲရောက်သွားမယ်ဒီတော့အချီထဲရောက်သွားမယ်ဆိုတဲ့အတိတ်ပဲနဲ့ပေါ့လေသာပြည့်တဲ့ပုဂ္ဂိုလ်ကယဟန်ဖြစ်တဲ့ပုဂ္ဂိုလ်ကကိုင်လှုပ်ပေးပြီးတော့ဟိုရွတ်ပေးပါတဲ့ဒါကြောင့်မို့ဒါဘာနားလည်ထားဖို့လဲဆိုတော့ပရိရေတို့ပရိချီတို့လှုပ်တာဟာဗမာပြည်ကျမှဖြစ်လာတဲ့အစင်အလာမဟုတ်ဘူးရှေးတုန်းကရှိခဲ့တယ်ဆိုတာဒါနားလည်ထားရမယ်။ဘာကြောင့်ဘုန်းကြီးဒီလိုပြောလဲဆိုတော့ဟိုအလုံးအကျဉ်းရောက်ရောက်သွားတတ်ကြတာတွေရှိတယ်။ဒါတွေကမလုပ်ကောင်းဘူးနော်။တခါတည်းအဲ့လိုထင်ပြီးတော့အလုံးအကျဉ်းရောက်သွားတာတွေလည်းရှိတယ်။အဲ့ဒါကြောင့်မို့ပရိတ်ရေပရိတ်ရေကိုလူတွေကလှုပ်ပေးပါဗျာလို့ရှောက်ရင်လှုပ်ပေးကောင်းတယ်နော်။ရေလေးတွေလှုပ်လိုက်အောင်နဲ့ဟုတ်လားပြီးတော့ဟိုအချီကိုလည်းပဲလက်နဲ့ကင်ပြလိုက်အောင်နဲ့အဲ့လိုလုပ်ကောင်းတယ်ကောင်းပြီအဲ့ဒါကသူတို့ရေသူတို့အချီတယ်ဟုတ်လားဘုန်းကြီးကကိုယ့်ရှိတာထုတ်မပေးရဘူးတဲ့အဲ့ဒါတော့ဒါတောင်းရှိတဲ့ဟာယူသွားဟာလို့အဲ့ဒီတော့လုပ်မပေးရဘူးတဲ့အဲ့ဒါကြောင့်မို့စာနဲ့ညီအောင်ဟောပြစေခြင်းရင်ဘုရင်ရေပရိတ်ကြီးလိုခြင်းရင်အိမ်ကယူလာခဲ့ကြတုံးမို့အိမ်ရောက်တဲ့ခါရွတ်တဲ့ခါမှာအိမ်ကသာထုတ်ပေါ်တယ်အဲ့တော့ကျောင်းကရေကိုတဲ့နော်ကိုပစ္စည်းဆိုတော့ဘုန်းကြီးကကိုကျောင်းကရေတို့အဲ့ဒီကိုပစ္စည်းဖြစ်တဲ့အချီတို့ကိုပေးရင်လည်းဘုန်းကြီးမှသာအပတ်တင်တယ်တဲ့အပတ်အသေးစားလေးပေါ့လေအဲ့ဒါတဲ့အဲ့တော့ဒီနေရာမှာလည်းပဲခုနပြောလိုပဲလူတွေကနားမလည်လို့ပဲဟုတ်လားရေလေးတစ်ခွက်လည်းဘာမှဖြစ်လာတော့မဟုတ်ဟုတ်လားအဲ့တော့သူတို့စိတ်မကောင်းဖြစ်တော့ပါလိမ့်မယ်ဆိုပြီးတော့ဒီလိုတန်ရှင်းတဲ့ဒီနှလုံးသွင်းနဲ့လှုပ်ပြန်တော့ဖြစ်လိမ့်မယ်လို့ထင်တယ်ဒါပေမဲ့စာထဲမှာတော့တိုက်ရိုက်မပြောဘူးအဲလူတွေကတခါရေတို့ခြေတို့ကိုယူလာပြီးတော့ထိုင်ပြီးတော့ရှင်ပြပြေးရုပ်ပေးပါဆရာဒါကဟိုပထမဟာကတော့ဟိုပရိတ်ရေပရိတ်ရေပရိတ်ကြီးလှုပ်ပေးပါဆိုလို့ကကျောင်းမှာနေလှုပ်ပေးလိုက်တဲ့သဘောရှိတယ်သို့မဟုတ်လို့သူတို့ကိုယ်တိုင်လာပြီးတော့ရှင်ပြဒါပရိတ်ရွတ်တော်မူပါဖရာဆိုပြီးတော့ရေတို့ခြေတို့ကိုယူလာပြီးတော့ထားပြီမယ်တဲ့နော်ဒီလိုဆိုရင်တော့လုံကောက်နေတဲ့အကယ်၍လူတွေကနားမလည်ဘူးဆိုတော့လည်းနားလည်အောင်ပြောပြပါတဲ့နော်ဒါကြောင့်အခုဒါနားလည်အောင်ပြောပြနေတာဒါပရိယုဒ္ဓံနဲ့ပတ်သက်ပြီးတော့တချို့နေရာတွေမှာပေါ့လေတချို့ဒေသတွေမှာကျတော့ဒီထိုင်းနေတဲ့ယဟန်နေရဲ့ခြေတော့ကိုရေနဲ့လောင်းနေတယ်နော်ရေနဲ့လောင်းနေအချီကိုလည်းပဲအဲ့ဒီနားမှာချထားခဲ့တာ
ဲ့လိုချထားခဲ့ပြီးတော့ပိယိအယံတပြုပြီးတော့မှာဗျာသံပိယိယူပြီးတော့မှာဗျာလို့ဒီလိုလျှောက်တယ်အဲ့ဒီလိုလျှောက်တဲ့အခါကျရင်ဟိုဘုန်းကြီးများကခြေတော့ကိုမဖယ်လိုက်ရဘူးလေအလောင်းမလေးဒီတိုင်းမှကြည့်နေရမယ်ဒါကြောင့်လဲဆိုရင်အဲ့လိုဖယ်လိုက်တဲ့အခါကျတော့လူတွေကဘုန်းကြီးကကိုကလောင်းတော့ဘုန်းကြီးကဖယ်လိုက်တယ်ဆိုတော့လက်မကောင်းဘူးလို့ဒီလိုထင်သွားမယ်ဟာမင်္ဂလာမရှိဘူးလက်မကောင်းဘူးထင်သွားရင်လူတွေစိတ်မချမ်းသာဖြစ်သွားမယ်အဲ့ဒါကြောင့်မို့ဒါကိုသီးခံပြီးတော့သူလောက်လာကိုဒီတိုင်းပဲနေရမယ်လားခြေတော့ကိုမဖယ်လိုက်ရဘူးလေတခါရွာထဲမှာလူတယောက်နေမကောင်းနေတယ်နေမကောင်းနေတော့အရှင်ဘုရားဘာလို့ဖြစ်နေမကောင်းနေလို့ပြိယုတ်ပေးပါဗျာဒါဟိုအိမ်ကိုသွားပြီးယုတ်ပေးဖို့မဟုတ်သေးဘူးလားအเจ้าကနေယုတ်ပေးဖို့ဟာတို့ရှိဒါဒီခဏခဏလာလျှောက်တာလေးတွေ့ရတယ်ဟာမေတ္တာပို့ပေးပါဗျာပြည့်ရုပ်ပေးပါဗျာအေးအဲ့ဒီလိုလျှောက်ရင်လည်းပဲတဲ့ဒါအရောရုပ်ကောင်းနေတကံရွာထဲမှာပဲပေါ့လေရွာထဲမြို့ထဲမှာပဲအဲယောဂါဖြစ်တယ်ဘေးဥပဖြစ်တယ်အဲ့ဒါကြတော့ဘေးဥပကင်းအောင်ယောဂါကင်းအောင်ဆိုပြီးတော့ဆရာတော်လေးကိုပင့်နော်ပင့်ပြီးတော့ပြည့်ရုပ်ခိုင်းတယ်အဲ့လိုဆိုရင်လည်းပဲဒါရုပ်ပေးကောင်းနေတဲ့အဲ့လိုဘေးဥပတ်တကယ်ရှိနေပြီယောဂဘေးလို့ဟိုတခြားဘေးလို့ပေါ့လေရှိနေပြီဆိုရင်တော့ကိုတဲ့အာတနာတိယတုတ်အစရှိတဲ့တုတ်တွေကိုဘုန်းကြီးများကရုပ်ပေးရမယ်တဲ့အာတာအာတနာတိယတုတ်ကြောင့်တော်တော်ကြာကြာလာလေအောင်လားဟိုယတနာတုတ်အကြောင်းပြောတဲ့ခါကျလဲယတနာတုတ်ခေါ်ရတဲ့အကြောင်းကအဲ့လိုဝေဒလိပီမှာဘေးကြီး၃မျိုးဖြစ်လို့မြတ်စွာဘုရားပြင်လို့မြတ်စွာဘုရားကယရဏတုတ်ကိုဟောပြီးတော့ရှင်အနန္နာကတိအတိတုတ်ကိုရွတ်လို့အဲဒီဝေဒာလီမျိုးဝေးကင်းသွားတာရှိတယ်။ဒါကြောင့်မို့ဟိုဗမာပြည်မှာလည်းပဲယောဂါတွေပါပြီးဖြစ်တဲ့အခါဆိုရင်ဘုန်းကြီးတွေပြင်ပြီးပြီးတော့ဒါပရေရွတ်ကြတယ်။ဒုမန်းလေးဆိုတကားလေးပလိတ်ဟိုစစ်မစစ်ခင်ရဆိုပလိတ်ယောဂါဆောက်နေကြဖြစ်တယ်။အဲလိုခါမျိုးကြောက်ယောဂါဖြစ်တဲ့အခါမျိုးဝန်းယောဂါဖြစ်တဲ့အခါမျိုးကျရင်အဲတိုက်လို့ပဲဆရာတော်များကိုပြင်ပြီးတော့ပရေရွတ်စေတာဟာဒီပြီးတော့တို့လူတယောက်နေမကောင်းနေတာရှိလို့သီလလာပေးပါဗျာတရားလာဟောပါဗျာတော့မို့လဲအစိုးရယုံလို့ဘာလို့ပေါ့လေမင်းအိမ်တို့အမအိမ်တို့ဒီလိုပဲလာပြီးတော့သီလပေးပါတရားဟောပါလို့ပြင်ရင်လည်းပဲတဲ့ဒါသွားပြီးတော့သိခါဖို့သီလပေးကောင်းနေနော်တရားလည်းဟောကောင်းနေတယ်ဒါတော့ရှင်းတာပါပြင်တာ哦အပြင်တော့သွားပြီးတော့တိလာပေးတရားဟောဒါလည်းလို့ကောင်းပါလေတဲ့ကောင်းပြီဒါကပရိယုပရိယုပြင်တဲ့အခါမှာယဟန်ဒီအနေနဲ့ကျင့်သုံးရတာအဲဒါကြောင့်မို့ကောင်းတာကတော့ပရိယုစီခြင်းအခုအိမ်ကမှဆွမ်းသားသွားတဲ့အခါရှောက်ဖို့ကောင်းတယ်နော်ပရိယချင်းမြင်မှာဖျားတော့ရှောက်ဖို့ကောင်းတယ်အခုဒီမှာရောက်နေတဲ့လူတွေကများသောဖြင့်တိတ်ပြီးတော့ဟိုဘာလာရေးမပွန်တိမကြွန့်ကျင်ကြဘူးဆိုတော့ရှောက်အောင်မမသိဘူးဆိုတော့ဘုန်းကြီးတွေကအကင်သူတို့မလျှောက်လဲငါတို့ကပဲရုပ်ပေးမယ်ဆိုပြီးတော့ရုပ်ပေးလိုက်တော့တာပဲဟုတ်လားအေးအဲ့ဒါနောက်ဆိုရင်တော့အဲ့လိုစာနဲ့ကြိုက်အောင်ဟိုလောက်ကြရအောင်လို့ဟုတ်လားအဲ့တော့ပရိတ်ရုပ်စေခြင်းရင်ပရိတ်ချင်းမြင်ပါဘုရားပရိတ်ရုပ်ပေးပါဘုရားလို့ဒါရှောက်ဖို့ကောင်းတယ်ဒုမန္တလေးမှာကတော့မန္တလေးတော့ဘုန်းကြီးမြို့မဟုတ်လားနော်ပရိယုပ္ပဝါကမရှောင်းရင်ဘုန်းကြီးကစားပြီးပြန်လာပဲ။ဘာမှလုပ်မလို့ပဲ။ဟာခါလီသီလတော်ပြေးအောင်မပြန်စားပြန်သွားတာပဲ။နော်။ဒါဒီတော့သီလယူချင်ပါလေဗျာ။ပရိယချင်းရောမှာဗျာဆိုမှဘုန်းကြီးကပရိယုပ်တာအဲမန္တလေးကအဲ့လိုပဲ။အဲ့ဒါကြောင့်မို့အိမ်ကြီးမှာဒီမှာစွန်းစားပိတ်နေခါတော့ဘာလို့မှရှောက်ဖို့ကောင်းတာနော်။ပရိယချင်းမြင်ပါဗျာ။ကောင်းပြီ။ဒါကယိုယိုအခါဆိုပါတော့တခါတလေကြတော့ဟိုတဖေးဘူးရဲတို့ဘာတွေရှိတယ်မဟုတ်လားနော်မကောင်းဆိုးဝါးဝင်နေတယ်ပါလေအဲ့ဒါကြောင့်မို့ဘုန်းကြီးတွေပြင်ပြီးတော့ပရိတ်ရွတ်တယ်အဲ့လိုခါပြေကြပဲလို့လို့ရမလဲဆိုတော့ရှင်းတော့ကလည်းပဲအဲ့လိုမကောင်းဆိုးဝါးဘူးရဲလို့ရိုက်တဲ့သဘောတွေရှိတယ်ခုခေတ်ဟိုပယောဂဆရာလေးအဲ့လိုလုပ်ကြတာမဟုတ်လားဘူးလူဟိုစုံလို့ဟိုတရားတော်ကလို့ပူးနေလို့ရိုက်တာပါနော်အဲ့လိုရိုက်တာဟာတဲ့ဟိုဘုန်းကြီးကဆိုပါတော့ဟိုသေးသေးလို့တဲ့စေတနာမရှိဘဲနဲ့ရိုက်လိုက်တယ်ရိုက်လို့မတော်တဆသေသွားတယ်ဆိုတော့အပြစ်မရှိတာတော့မှန်တယ်တဲ့နော်အဲဒါပေမဲ့လို့လည်းပဲ မတော်ဆသည်အပြစ်မရှိဘူးဆိုတော့ဘုန်းကြီးကမရိုက်နဲ့တဲ့အဲ့တော့အဲ့လိုပူးနေတဲ့နေရာဘာတွေရှိရင်တော့ကိုပေရွက်ကလေးတော့တကူကိစ္စဆက်ကူပေါ့လေပရိတ်ပရိတ်ပရိတ်စာအုပ်တို့ပရိတ်ရေးထားတဲ့စာရွက်တို့အဲပရိတ်ချီတို့ကိုလက်တို့ချီတို့မှဒါချီပေးပါတဲ့ချီပေးပြီးတော့ယရဏတုတ်စတဲ့တုတ်တွေကိုညွတ်ပေးပါတဲ့ပြီးတော့တခါတီလာရှိတဲ့ပုဂ္ဂိုလ်ကိုမညှင်းစေပါနဲ့လို့ဒါကဘုန်းကြီးတွေဟောဘုန်းကြီးချင်းချင်းဟောပူးနေတော့လေနော်ဒီလိုတရားဟောပြီးတော့သူ့ကိုဆက်တော့အောင်လုပ်ရမယ်ပရိယူပြီးတော့အကျံပရမလို့ရဘူးလို့ဆိုလို့လေနော်သမုလည်းအာတနာတိယတုတ်ကိုညွတ်ရမယ်အာတနာတိယတုတ်ဆိုတာဟိုမြတ်စွာဘုရားလက်ထက်ကနတ်မင်းကြီးတွေလာပြီးတော့မြတ်စွာဘုရားသာသနာတော်မှာမကြည်ညိုတဲ့နတ်တွေအများကြီးရှိတယ်အဲ့ဒီမကြည်ညိုတဲ့နတ်တွေရှင်ဘုရားရဲ့တပည့်သားတွေကိုမနှိပ်စက်နိုင်အောင်ဒီပရိတ်ကိုအရှင်ဘုရားပထမယူသင်ယူပါပေါ့လေဟာပြီးတော့ဒီပရိတ်ကိုယဟန်တွေကိုသင်ပေးပါယဟန်တွေဒီပြည့်ရုပ်ပါတဲ့ဆိုတော့လာလျှောက်လို့မြတ်စွာဘုရားကိုယ်တိုင်ကဒီပရိတ်ကိုနတ်ဟိုယဟန်တွေကိုသင်ပေးတယ်အာတနာတိယတုတ်လို့ခေါ်တယ်အဲ့ဒီအာတနာတိယတုတ်ကတော့အာခေါ်မယ်အာနာပြင်းတယ်လို့ဆိုတယ်အထူးသဖြင့်အဲ့လိုတဆေလိုဘလူတရေလိုစသည်ပူဝင်နေတယ်ဆိုရင်အာတနာတိယတုတ်ကိုရွတ်ရတယ်တဲ့အဲ့ဒီအာတနာတိယတုတ်ရွတ်တဲ့အခါမှာလည်းပဲဟိုမရွတ်ခင် preliminary ပေါ့လေမရွတ်ခင်လောက်ရတဲ့အလုပ်ကတိတ်မလွယ်ဘူးစားပါတဲ့အတိုင်းဆိုရင်တော့တကယ်လုံးလို့ဖြစ်သလားမဖြစ်သလားကိုယ်လည်းမပြောတာနော်ဘာကြောင့်လဲဆိုတော့ပထမပြောထားတာကအာတနာတိယတုတ်မရွတ်ခင်တဲ့မေတ္တာတုတ်ရဲ့တဲ့ဒဇက်တုတ်ရဲ့တဲ့ယတနာတုတ်ရဲ့တဲ့ဒီသုံးတုတ်ကို9ရက်ရွတ်ရမယ်ဟောတစ်သိမ်းမကောင်းဆိုးပူနေလူက9ရက်ခံအောင်မယ်အဲ့လိုဖြစ်နေဘူးလားနော်9ရက်ရွတ်ရမယ်အဲ့ဒါမေတ္တာတုတ်ရဲ့ဒဇက်တုတ်ရဲ့ယတနာတုတ်ရဲ့အဲ့ဒီလိုရွတ်နေနေမှာပဲမကောင်းထွက်သွားရင်လည်းဒါပြီးရောပေါ့ဟုတ်လားအကြိမ်ဒီလိုတော့ရွတ်နေပြန်လို့ကောင်းမထွက်ဘူးဆိုရင်တော့ဟိုတဲ့အာတနာတိယတုတ်ကိုရွတ်ပါအဲ့လိုရွတ်တဲ့အခါမှာလည်းပဲတဲ့အာတနာတိယတုတ်ရွတ်တဲ့ယဟန်ဟာမုံညက်တို့ဘာလို့ပေါ့လေတစီကြိုက်တဲ့အစားနော်အပတို့ငါတို့မစားရဘူးလေတက်တက်လို့စားမယ်ဆိုလို့တာပေါ့လေတက်တက်လို့တော့မှခုနလိုတစီကြိုက်တဲ့အစားကိုမစားနဲ့ဘာကြောင့်လဲဆိုတော့အဲ့ဒါတွေစားခါရင်သူတို့ကြိုက်တဲ့အစားတွေကိုခန္ဓာကိုယ်လည်းရှိနေရင်တို့ကတိတ်မကြောက်တော့ဘူးဆိုတော့လေတို့လိုပဲဆိုပြီးတော့တို့သဘောကျတာဟာကိုကလက်ခံကိုခန္ဓာကိုယ်ထဲမှာလက်ခံထားမိတော့ကိုတို့ဒါမကြောက်ဘူးထွက်မပြေးဘူးဆိုတော့လေဒါကြောင့်မို့အဲ့ဒါတွေမစားနဲ့တဲ့ပြီးတော့အဲ့ဒီလိုရုပ်ခန္ဓာမှာတုတ်တန်လည်းမသွားနဲ့တဲ့တုတ်တန်မှာသွားနေရင်ခန္ဓာပြောတဲ့ဘလူးတို့တစေတို့ဘာလို့ကအခွင့်ရတယ်တဲ့ဟိုဒုက္ခပြေးဖို့အခွင့်ရတယ်အဲ့ဒါကြောင့်မို့အဲ့ဒီလည်းမသွားရဘူးလေပြီးရင်ပြိယုမဲ့နေရာကိုတခါလဲတန်းတန်းရှင်းရှင်းပေါ့လေရှိတော့ကတော့တို့ကကလားထုံးတာကညီကြီးပြန်ပြန်ပြူတန်ရှင်းအောင်လုပ်ရှင်ဘာလုပ်လဲညီမှုကြလားကလားလေဟမ်နောက်ချီးနဲ့လိမ့်ကြံတယ်မဟုတ်ဘူးလားနော်နောက်ချီးတော့အဲ့ဒါတို့ကတော့အကောင်းလောက်တာတို့တို့ဗမာကတော့ညွန်တယ်ပေါ့လေအဲ့လိုပေါ့လေမှတော့ဆိုတော့တန်းတန်းရှင်းရှင်းလုပ်နော်ပြောအဲ့မှာနေရာခင်းထားဘုန်းကြီးထိုင်ဖို့ပေါ့လေအဲ့တော့ပရိယုမေယဟန်ကတဲ့ပရိယုမေယဟန်ကိုကျောင်းကပြင့်တဲ့အခါမှာတဲ့တခါလဲဓာတ်လို့ဘာလို့လှန်လို့နဲ့တခါလဲထမ်းပြီးတော့ခြံရံပြီးတော့ပြင့်လာမယ်လေဒီဘုန်းကြီးတို့လည်းဟာဒီမကောင်းဆိုးရတွေကမနှိမ့်စက်နိုင်အောင်ပေါ့လေအဲ့လိုတသိသာအတန်ကြောက်တယ်လို့ပြောကြတယ်မဟုတ်လားနော်အဲ့ဒါကြောင့်ဒီမှာလက်နဲ့ပါမယ်ပြင့်တဲ့အခါမှာအဲ့လိုပြင့်သွားပြီးတော့ရွတ်တဲ့အခါမှာလည်းပဲတဲ့ဒီလွင်တီးကောင်မှမရွတ်ပါဘူးတဲ့အပြင်ဘက်မှမရွတ်ပါဘူးအိမ်ထဲမှာနော်အိမ်ထဲမှာအဆောက်အဦထဲမှာတကားတို့ပတင်းမောက်တို့တကားတို့ပိတ်ပြီးတော့မှခုနလူတွေကကိုယ်ဝိုင်းဆိုင်နေပေါ့လေအဲ့ဒီခါမှာမေတ္တာစိတ်ရှည်သွားပြုတ်ပြီးတော့ယဟန်ကရွတ်ရမယ်အဲ့တော့ဒါအရေးကြီးတယ်ဟုတ်လားပရိရွတ်တဲ့ခါမှာတော့သူတို့ကိုနှိမ့်ဆက်မယ်နော်ဒီကောင်လေးထွက်ပြေးရမယ်ဆိုတဲ့ဒီလိုဒီစိတ်မျိုးနဲ့မရောက်ဘူးမေတ္တာစိတ်ရှိထားပြီးတော့ရောက်မယ်သူလိုလည်းပဲချမ်းသာပါစေဒီအပူအစွဲခံရတဲ့ပုဂ္ဂိုလ်လည်းချမ်းသာပါစေလို့ဒီလိုမေတ္တာစိတ်ရှိသွားပြုတ်ပြီးတော့ရောက်ရမယ်အဲ့တော့ဒါကဘာပြောတာလဲဆိုတော့အတွင်းရောအပြင်ရောစင်ကြယ်မှုရှိရမယ်လို့ဆိုတယ် အပြင်အပဖြစ်အနေနဲ့နေရာဌာနလည်းပဲတန်တန်ရှင်းရှင်းဖြစ်နေရမယ်အဲယဟန်ထိုင်မှုနေရာလည်းတန်တန်ရှင်းရှင်းပေါ့လေတခါယဟန်သူ့ကိုယ်တွင်မှာလည်းပဲတန်တန်ရှင်းရှင်းဖြစ်နေရမယ်ခုနလိုအသားတွေပါကြီးလည်းမစားဘူးမေတ္တာတုတ်တစ္ဆေတုတ်ယရဏတုတ်ကိုလည်း900လုံးရွတ်ထားတယ်နော်ပြီးတော့အခုလည်းပဲမေတ္တာစိတ်နဲ့တတ္တဝါတွေရဲ့အကျိုးကိုလိုလားတဲ့စိတ်နဲ့ရွတ်ရမယ်အဲ့ဒီခါမှာရှေးဦးဆိုတာဘာလို့ရမလဲဆိုရင်တိလာယူခံရမယ်လေအဲ့ဒီလိုနော်အဲ့လိုတိလာယူပြီးမှအဲ့ဒါပြည့်ယူရမယ်အဲ့ဒီလည်းထွက်သွားရင်လည်းပြီးရောပေါ့လေအဲ့ဒီလိုနဲ့လည်းမထွက်ဘူးဆိုရင်ဘယ်နဲ့လုံးမလဲအဲ့လိုဆိုရင်တော့အကြောင်းအကြောင်းခေါ်လာခဲ့တယ်အဲ့ဒီလိုအကြောင်းခေါ်လာခဲ့ပြီးတော့စီတီရင်ပြင်မှာသူ့ကိုထိုင်လိုက်နော်ထိုင်ပြီးတော့ဟိုဒီမြတ်စွာဘုရားကိုနေရာထိုင်ခြင်းဆလူအဲဈေးမီးတို့ဘာတို့ထွန်းအာစီဒီစီဒီရင်ပြန်တမျက်စီးပါးလှည့်ပြီးတော့ကိုတဲ့ပထမမင်္ဂလာစကားသူ့ကိုပြောကြပေးရမယ်ဆိုတော့မင်္ဂလာတုတ်ရွတ်ပေးရမယ်မင်္ဂလာတုတ်အကြောင်းပြောပေးရမယ်တဲ့အဲ့လိုမင်္ဂလာတုတ်အကြောင်းပြောပေးပြီးတဲ့နောက်ဒီတကြောင်လုံးမှာရှိတဲ့ရန်နေအားလုံးစုဝေးဖို့ခေါ်ပြင်ရမယ်ဒါရင်မကဘူးတဲ့နော်ကျောင်းသားမှာတစ်ပင်ကြီးတွေဘာတွေရှိနေဆိုပါတော့တဲ့တစ်ပင်ကြီးတွေမှာရှိရင်တစ်ပင်ကြီးမှာရုပ်စိုးတို့ဘာတွေရှိမလဲသူတို့ကိုလည်းတွားပြီးတော့ခေါ်ရမယ်လေဖိတ်ရမယ်တဲ့ဒီတန်ဃာတော်ကနော်တင်လာတာကိုလူလာတယ်ဒါကြောင့်မို့လာပါလို့တွားပြီးတော့ဖိတ်ရမယ်တဲ့အဲ့ဒီလိုဖိတ်ရင်တော့ကိုအားလုံးဟိုယဟန်တော်တွေရောပေါ့လေတတ်တော့အားလုံးစုဝေးတဲ့နေရာမျိုးကိုဖိတ်တဲ့အခါမှာမလာပဲနေလို့မရဘူးတဲ့သူတို့အနေနဲ့ဒါလာရမယ်အဲ့တော့သူတကိုးကြီးတဲ့နတ်ဒီပါလေးလာအောင်လုပ်တဲ့နည်းပေါ့လေအဲ့လိုပြီးတဲ့နောက်အဲ့ဒီပူးနေတဲ့လူကိုမေးရမယ်လေမျက်နှာမဲ့ဘယ်လိုတုံးလို့အဲ့တော့သူပြောချင်တဲ့နာမည်ပြောလိုက်မယ်ပေါ့မူလနာမည်ပြောချင်တယ်ပြောလိုက်မယ်ပူးတဲ့လူကသူပူးတဲ့တစ်ဆေကသူ့နာမည်ပြောချင်တယ်ပြောလိုက်မယ်အဲ့ဒီနာမည်နဲ့ပဲသူ့ကိုခေါ်ခေါ်ပြီးတော့ပြောရမယ်တဲ့။ကဲအခုဘုရားကိုပန်းတို့နန္တာတို့တို့လှူတယ်နော်အဲ့ဒီအတွက်မင်းအမြတ်ယူပါ။နေရာထိုင်ခြင်းနဲ့မြတ်စွာဘုရားကိုလှူတယ်အဲ့ဒါအမြတ်ယူပါ။ဆွန့်လှူတယ်အမြတ်ယူပါ။ပြီးတော့အခုယဟန်တန်ဃာကလည်းပဲမင်းကိုလက်ဆောင်ပေးတဲ့အနေနဲ့မင်္ဂလာစကားမင်္ဂလာတရားကိုဟောပြီးပြီ။အဲ့ဒါကြောင့်မို့တန်ဃာတော်ကိုလေးစားတဲ့လေးစားတဲ့အနေနဲ့ဆက်တော့ပါဒီလူကိုမင်းလှုပ်ပါလို့ဒီလူပြောရမယ်အဲ့ဒီလူတောင်းတောင်းပါမှန်ပြောပြီမလို့ဟိုလူကမလှုပ်ဘူးတဲ့နော်ဆွဲဟိုဘလူတရားကမလှုပ်ဘူးဆိုရင်ဘယ်နဲ့လှုပ်မလဲလဲအဲ့ဒါကျရင်နှက်တွေကိုတိုင်တရမယ်ဟာအဲအခုသင်တို့သိတယ်ဒီလူကိုအဲမကောင်းဆိုးကအပူနေတယ်ဒီမကောင်းဆိုးကဒုစကားကိုနားမထောင်ဘူးအဲ့တော့ငါတို့အခုဖရရအာနာတော်လှုပ်တော့မယ်နော်ဖရအာနာတော်ရွတ်တော့မယ်လို့ဒီလိုဆိုပြီးရင်အဲ့ဒီခုနပြောတဲ့ပိယိတ်ကိုရွတ်ရမယ်ဒါကလူတွေအဲ့လိုပူးရင်ပေါ့လေတစေတို့ဘာလို့ပူးလို့လှုပ်เสียရှိရင်ဒီလိုလှုပ်ရမယ်ဒါပြင်ယဟန်ပူးရင်ပေါ့လေဘုန်းကြီးကတစေမပူးမထင်နဲ့လားဒီမှာကြည့်ယဟန်လည်းပူးတာပါတယ်တချို့ကထင်တယ်ဘုန်းကြီးဆိုတစေမပူးနိုင်ဘူးလို့ထင်တယ်ဟုတ်လားသင်္ကန်းဆယ်တည်းရကြောက်တယ်ဆိုတော့ဟမ်ဒါကြောက်တဲ့တည်းလည်းရှိမှာပေါ့မကြောက်တဲ့တည်းလည်းရှိတယ်ဒါကူဒီမှာယဟန်ကိုပဲအဲ့လိုပဲဘလူတရားကပူးနေပြီတဲ့ဘယ်နဲ့လုံးမလဲအဲဒီလိုဆိုရင်လည်းပဲခုနလိုပဲနေရာထိုင်ခင်းကိုတခါလေးရေးလေးပါလေးဆေးအားလုံးဖန်ဖုန်းကြီးအားလုံးတိုင်းအကြောင်းတိုင်းနဲ့အနည်းနာရှိတဲ့ဟာလေးအားလုံးပင့်ပြီးတော့ပန်းနန္ဒာစသည်ပေါ့လေကျူတန်းပြီးတော့အမြှဝေအမြှဝေပြီးမှအမြှပေးပြီးမှပရိတ်ရွတ်ပါတဲ့ဒါဆိုအမြှအမြပေးလိုက်လို့အမြရသွားရင်သူထွက်တော့မှာပဲအဲ့တော့ဒါကယဟန်နေဖြစ်တဲ့ခါမှာကျင့်ရမယ်အကျင့်ပေါ့လေရှေးရှေးဆိုတော့လောက်ရမယ်အလောက်တဲ့အဲပရိတ်မှာအဲ့ဒီလိုစနစ်တကျရွရမှာတဲ့နော်အဲ့တော့ခုနအာတနာတိယတုတ်ဆိုတာနဲ့ပတ်သက်ပြီးတော့ဒီခရဟောအာတနာတိယတုတ်ဆိုတာကအရှိကြီးရှိတယ်အဲ့ဒီတုံလုံးရွရမှာလားဘာလားဆိုတော့ကိုတို့တောင်းဖီလာဆရာတော်ဆရာကြီးဆိုတာလွန်ခဲ့တဲ့အနှစ်300လောက်ကသခိုင်းမှာသခိုင်းတောင်းဖီလာချောင်းဆိုတာရှိတယ်။သခိုင်းရုပ်ဖို့တော့လူတိတယ်မနှောက်ပါနဲ့မသိဘူး။ တာလုံမင်းတရားကြီးလက်ထက်ကကောင်းမှုတော့ပြီးတယ်မဟုတ်လားနော်ကောင်းမှုတော့ဖရာတည်တဲ့တာလုံမင်းတရားလက်ထက်ကအဲဒီဘယင်ကိုးခွယ်တဲ့ဆရာတော်အဲဒီဆရာတော်ရေးတဲ့ကျမ်းမှာဗာပြောထားတယ်ဆိုတော့အဲဒီအာတနာတိယတုတ်တာတဲ့အဲဒီခေတ်မှာတုံးတဲ့ကူကတတုတ်လုံးကိုမရွတ်ဖဲနဲ့အဲဒီတုတ်သေးကဂါထာ6ပုဒ်ကိုသာယူရောယူပြီးတော့တခြားကိုယ့်ဘာကိုရေးတဲ့ဂါထာတွေနဲ့ထည့်ပြီးတော့အာတနာတိယတုတ်ဆိုပြီးတော့ယူကြတယ်တဲ့ဒါအခုခေတ်လည်းဒီတိုင်းပဲခွန်ကြီးတို့အခုနေတိုင်းယူနေတဲ့အာတနာတိယတုတ်ဆိုအဲဒီတိုင်းပဲမူရင်းတုတ်ကဂါထာ6ပုဒ်ပါတယ်ဆိုတော့တခြားဟာတွေကတော့ဘုရားကုံတော်ဘုရားကုံတော်တွေဘာတွေနဲ့နတ်တွေကိုတိုင်တည်တဲ့ဂါထာတွေပေါ့လေအဲဒီဂါထာတာအာတနာတိယတုတ်အဲ့ဒီဆရာတော်ရွတ်တော့ဗာပြောလဲဆိုတော့ရွတ်ရင်တော့ဘုရားဟောပဲရွတ်ဖို့ကောင်းနေတယ်နဲ့နော်ဘုရားဟောနဲ့ဟိုကနေရောနေတာဒီကြတော့ဆရာတော်ကြီးကသိမကြိုက်ဘူးဒါမှမဟုတ်ဟိုအခုရွတ်တဲ့ခါမှာအာတဏ္ဍာရိယတုတ်ကြီးလို့ခေါ်တဲ့မူရင်းတုတ်ကိုမရွတ်ဖိုင်းနဲ့ခွန်ဒီပရိတ်ကြီးတွေမှပါတဲ့အာတဏ္ဍာရိယကိုရွတ်တာကတော့ဟိုအာတဏ္ဍာရိယတုတ်ကအာနာပြင်းထန်တယ်ဆိုတော့နေ့စဉ်ရွတ်တယ်ဆိုတဲ့အနေနဲ့ကြတော့အာတဏ္ဍာရိယတုတ်ကြီးလို့ရွတ်ဖို့မတော်ဘူးပေါ့လေဆိုပြီးတော့နည်းနည်းပါခွန်မလဲအချိန်ဆော့လိုက်တဲ့အနေနဲ့ဟုတ်လားအဲဒီအခုဒီပေကြီးတက်တက်တက်မှာပါတဲ့အာတနာတရားတို့ကိုကြွတယ်အခုလို့အရေးကျုံလာပြီတကယ်ပဲဒီဥပအန္တရာယ်ဖြစ်လာပြီနော်တစိတည်းပူးနေပြီတကယ်ရွတ်တော့မယ်ဆိုရင်တော့အဲ့ဒီအာတနာတရားတို့ကြီးကိုရွတ်ရမယ်အဲ့လိုရွတ်တဲ့အခါမှာလည်းပဲဟိုဖျားဟောထားတဲ့အကုန်လုံးရွတ်ဖို့မဟုတ်ဘူးတဲ့အဲ့ဒီမှာပါတဲ့ဟိုဂါထာတွေရှိပါတယ်နော်ဒါတွေကတော့ပြောလဲနားလဲမှမဟုတ်လို့ပြောတော့အဲ့ဂါထာတွေဆိုတော့အဲ့ဒီဂါထာတွေကိုအောင်မရွတ်ရမယ်။အဲ့တော့တတလုံးရွတ်ဖို့မလိုဘူးအာတနာတိယတုတ်ကြီးကို။အဲ့ဒီအာတနာတိယတုတ်မှလည်းဘာဟောထားတာလဲဆိုတော့ဟိုဟိုညမင်းကြီးလျှောက်ဆာရှိတယ်မလားတတရထာဝိရုပကဝိရုဝိရုလကဝိရုပကကုဝေရာဆိုတဲ့ညမင်းကြီးလျှောက်နဲ့အဲသူ့ရဲ့ဟိုအဆောက်အဝါတွေပေါ့လေနောက်လိုက်နောက်ပါတွေပေါ့လေ။အဲသူတို့နဲ့ပတ်သက်ပြီးတော့ဟောထားတဲ့တုတ်ပေါ့လေ။အဲ့ဒီတုတ်ကိုရွတ်ရမယ်တဲ့ဒါကြောင့်မို့အာတာနာတိယတုတ်ကိုရွတ်တဲ့အခါမှာတကယ်အရေးကြုံလာလို့တိတိကျကျရွတ်တော့မယ်ဆိုရင်နော်ဒီမှာပြောထားတဲ့အတိုင်းရှိဦးဆိုမေတ္တာတုတ်တသက်တုတ်ယတနာတုတ်ဒါရင်ရွတ်ပြီးမှခုနလိုပေါ့လေလှုပ်တင်လှုပ်ထိုက်တာလေးတွေလှုပ်ပြီးတော့မေတ္တာစိတ်ရှိသွားပြုပြီးတော့ဒါရွတ်ရမယ်ကောင်းပြီဒါကပိတ်ရွတ်တာနဲ့ပတ်သက်ပြီးတော့နည်းနည်းလေးညာတော်အဖြစ်တော့ယဟန်တော်ဘက်ကပေါ့နော်လှုပ်เสียဆောင်လှုပ်เสียဆောင်เสียပေါ့ကောင်းပြီအဲ့တော့ပိတ်ရွတ်တဲ့အခါမှာဘေးအန္တရာယ်ကျင်းစေခြင်းတယ်အဲ့တော့ဘေးအန္တရာယ်ကျင်းအောင်ပိတ်ရွတ်တဲ့အခါမှာပိတ်ရွတ်တဲ့ပုဂ္ဂိုလ်ကလည်းအင်္ဂါလက္ခဏာညီအောင်ရွတ်ရမယ်ပိတ်နာတဲ့ပုဂ္ဂိုလ်ကလည်းပဲအင်္ဂါလက္ခဏာညောနာရမယ်လေအဲ့ဒါအရေးကြီးတယ်အဲ့လိုမဟုတ်ရင်ပရိယရဲ့အကျိုးကိုပြည့်ပြည့်ဝဝမရဘူးလို့ဆိုရတယ်စာထဲမှာဆိုတာကတော့ခါတဲ့တိတိကျကျပဲပရိယကမဆောင်လျှောက်ဘူးလို့ပဲအဲ့လိုဆိုနော်ဒါမှမဟုတ်ကိုကတော့ရှက်ရှက်ပုတ်ပုတ်ပဲယူတယ်မဆောင်လျှောက်ဘူးလုံးဝမဆောင်လျှောက်တာတော့ဟုတ်မထင်ဘူးပေါ့လေဟုတ်လားဒါမှမဟုတ်ပြည့်ပြည့်ဝဝပရိယရဲ့အကျိုးကိုမရဘူးလို့ဒီလိုထင်တယ်အဲ့တော့ရွတ်တဲ့ပုဂ္ဂိုလ်ဘက်ကအင်္ဂါ၃ချက်ရှိတယ်နော်နာတဲ့ပုဂ္ဂိုလ်ဘက်ကလည်းပဲအင်္ဂါ၃ချက်ရှိတယ်။အဲ့ဒါနှစ်ဖက်စလုံးကအဲ့ဒီအင်္ဂါ၃ချက်ညီအောင်ဆိုအင်္ဂါအလုံး၆မျိုးပေါ့။ညီအောင်ရွတ်မှနာမပရိယရဲ့အကျိုးကိုပြည့်ပြည့်ဝဝရတယ်။ဒီလိုမဟုတ်ရင်ပရိယရဲ့အကျိုးကိုပြည့်ပြည့်ဝဝမရဘူး။ဒါကြောင့်မို့အခုဒကာဒကာမတွေအနေနဲ့ပရိယနာတဲ့အခါမှာအဲ့ဒါကိုနားလည်ထားရမယ်။နားလည်ထားတဲ့အတိုင်းလည်းပဲအဲ့ဒီအတိုင်းလိုက်နာဖို့အရေးကြီးတယ်။အဲ့တော့ပရိယွတ်တဲ့ပုဂ္ဂိုလ်ဘက်ကအင်္ဂါ၃ပါးကပါလေဆိုတော့ဒီပရိယကိုမှန်မှန်ကန်ကန်တော့ပုပ္ပအက္ခရာမှန်မှန်ကန်ကန်ရအောင်ကျက်ထားရမယ်စလုံးမှားသွားရင်အနေအနေဒီပဲကလည်းမှားသွားနိုင်စလုံးမှန်မှအနေဒီပဲလည်းမှန်တယ်ဒါကြောင့်မို့မှန်မှန်ကန်ကန်နဲ့တော့အနေဒီပဲမှန်မှန်ကန်ကန်နဲ့ရထားဖို့အရေးကြီးတယ်ပြီးတော့ရွတ်တဲ့အခါမှာလည်းပဲပြည့်ပြည့်စုံစုံနဲ့ရွတ်ရမယ်ဟိုဟိုပုတ်ကြနေရခက်ဒီပုတ်ကြနေရခက်အဲ့ဒါမျိုးလည်းမဖြစ်စေရဘူးလေတခါလေပရိယွရင်ဟောပြတတ်တယ်မဟုတ်လားဟမ် ဟိုကြော်ကြော်ကြော်မိတာမျိုးတွေရှိတတ်တယ်နော်ဒီအဲ့ဒါမျိုးတွေအဲ့ဒါမျိုးတွေမရှိရဘူးဒီဒါတော့နောက်တစ်ခုကတော့ဗယိယွတ်တဲ့ပုဂ္ဂိုလ်ကမေတ္တာရှိထားပြီးတော့ယွတ်ရမယ်လတ်လပ္ပကိုငဲ့ပြီးတော့မယွတ်ရဘူးအာငါဒီပြည့်ယွတ်လို့ငါတော့ဘာတွေစုတော့မှာပဲညာတွေစုတော့မှာပဲဆိုတဲ့အဲ့လိုမျောလင့်ချက်မျိုးမထားရဘူးဒါတော့ဒီပြိတ်နာတဲ့ပုဂ္ဂိုလ်တွေဟိုချမ်းသာကြပါစေဆိုတဲ့မေတ္တာစိတ်ရှိသွားနေယွတ်ရမယ်နော်အင်္ဂါသုံးပါးကအနဲ့အတိပယ်ကောပုပ္ပကောမှန်မှန်ကန်ကန်သင်ယူထားတာနော်ပြီးတော့ရွတ်တဲ့အခါမှာလည်းပဲပြည့်ပြည့်စုံစုံနဲ့ကြည်ကြည်ပုံပုံရပြီးတော့ရွတ်အောင်ပြီးတော့လက်လာပါကိုမငဲ့ပဲနဲ့မေတ္တာစိတ်နဲ့ရွတ်ရဒါအင်္ဂါ၃ချက်ဟိုတချို့ကျမ်းဂန်မှာခဏပါရွတ်တဲ့ပုံဘာရွတ်တဲ့ပုဂ္ဂိုလ်ကနော်မှန်မှန်ကန်ကန်ပုပ္ပအခါရမှန်မှန်ကန်ကန်ရရမယ်ဆိုတာကအင်္ဂါတစ်ချက်ကိုရွတ်တဲ့ပရိယအတိပ္ပယ်အနဲ့အတိပ္ပယ်ကိုသိရမယ်ဆိုတာကအင်္ဂါတစ်ချက်မေတ္တာစိတ်ထားပြီးရွတ်မယ်ဆိုတာကအင်္ဂါတစ်ချက်ဒီလိုလည်းပဲအင်္ဂါ၃မျိုးကိုပြောကြတယ်နည်းနည်းလေးမတူသို့တော့အကုန်ခြုံလိုက်ရင်တော့တူတော့အတူတူပါပဲအဲ့ဒါကြောင့်မို့ပရိယရွတ်ရင်ပရိယကျက်ရင်မှန်မှန်ကန်ကန်ရအောင်တော့ကျက်ရတယ်နောက်ကြရင်ဒီပရိတ်ကြီးချပြီးရင်ပရိတ်မကြက်ခဲမလို့ပရိတ်မှမကန်ကန်ရအောင်လုပ်အောင်ဟုတ်လားအရင်တစ်ခါလုပ်ဘူးတယ်ပရိတ်ရွတ်ဖတ်နေဆိုသင်ပေးဘူးတယ်အဲ့ဒါမကုန်မနဲ့ပြတ်သွားတယ်စတန်လီသတာပဲသာတော့တော့အေးအဲ့ဒါ၃ချက်နော်မှတ်မိပြီနော်အဲ့ဒါပရိတ်နာသူဘက်ကအင်္ဂါ၃ချက်တခါရှိကြတယ်တဲ့ပရိတ်နာသူဘက်ကအင်္ဂါ၃ချက်ကဘာလဲဆိုတော့ပထမကအဲ့ဒီပုဂ္ဂိုလ်ဟာပင်စာဏ္ဍရိယကံမရှိရဘူးလေပင်စာဏ္ဍရိယကံဆိုတာဗမာလိုကံကြီးလို့ဆိုတာရှိတယ်မဟုတ်လားကံကြီးထိုက်တယ်ကံကြီးထိုက်တယ်နဲ့ပြောကြတယ်နော်အဖတ်တတ်တယ်အမိတတ်တယ်ယဟန္တာတတ်တယ်မြတ်စွာဘုရားကိုတွေးကြည့်ဥအောင်လုပ်တယ်သံဃာတင်းခွဲတယ်အဲ့ဒီဟာငါးခုဟာအလွန်ဆိုးတဲ့အပြစ်ကြီးတယ်ဒါကတော့ဘယ်တော့မှဟိုမလုပ်ဖက်နဲ့ရှောင်ကျင်ရမယ်အဲ့ဒီငါးခုတည်းကတစ်ခုခုဖြစ်စေတစ်ခုခုဖြစ်စေပေါ့လေကျွလုံမိရင်ဒီပုဂ္ဂိုလ်ကဧကံတေပြီးတဲ့အချမ်းမဲ့မှာတေပြီးတဲ့နောက်မှာငရဲကြဘလောက်ကုသိုလ်လုတ်လုတ်အဲ့ငရဲကဒီနောက်ဘဝမှာဒုတိယဘဝလို့ခေါ်တယ်တေပြီးနောက်ဘဝမှာငရဲကမလွတ်တော့အဖေတတ်တယ်လို့ဘယ်လိုရှိတော့တို့ဟိုဘုရားဘာသာတမိုင်းမှာအဖေပြန်တတ်တာဘယ်လိုလဲအသာတတ်အေးအသာတတ်ဟာဗိမေတ္တာရမင်းကြီးကိုသူကိုဖေကိုပြန်တက်လိုက်နော်တက်ပြီးတဲ့နောက်ကျသူနှောင်းတရတယ်နှောင်းတရလို့သူညညစံမအိတ်နိုင်ဘူးလေဒါအိတ်လိုက် nightmare ပေါ့လေဖြစ်တယ်နှောင်းတရပြီးတော့နောင်မြတ်စွာဘုရားပြိနိဗ္ဗာန်မပြုခင်ရှင်းရှင်းလောက်ကြတော့သူမြတ်စွာဘုရားစီတော်တယ်ပထမတော့သူကိုယ်လည်းမတော်အောင်မူဇီယုကခေါ်သွားတာအဲ့ဒီခါမှာမြတ်စွာဘုရားတရားဟောတယ်သူကမေးတာကတော့အဲ့ဒါတော့ဒီယဟန်ပြရတဲ့အကျိုးပါများမျက်မှောက်အကျိုးပါများရှိပါတယ်လေဆိုတော့မြတ်စွာဘုရားကအဲ့ဒါအစင်းချက်ပေါ့လေကျိုးဟောပြဒါမိညာဖလာတုံလို့ခေါ်တယ်အဲ့ဒီတုတ်ဆုံးသွားတဲ့ခါကျတော့သူစိတ်ထဲမှာတိတ်ကြည်နူတော့စိတ်တော်ပေါ်ကြဒါဒီမယ်လို့သူဘာမှတောတပံဖြစ်တယ်ဘာလဲအကျိုးတရားရရလို့မရှိဘူးအဲ့နောက်သူဒီလိုတော့ပြန်တော့မယ်ဘုရားဆိုတော့ပြန်သွားတဲ့ခါကျတော့မှမြတ်စွာဘုရားကပြောတယ်ယဟန်တို့တဲ့ဒီသာတတဟာသူအဖေကိုသာမတက်ခဲ့ရင်တဲ့အခုဒီတရားဟောပြီးတဲ့အဆုံးဒီတစ်ထိုင်အဆုံးမှသူတောတပံဖြစ်ဖို့ရှိတယ်။ဒါကသူအခုတော့အဖေတက်ထားတဲ့ကံရှိတော့သူတောတပံလည်းမဖြစ်ဘူး။နောက်သူသေးတဲ့ခါမှာလည်းပဲငရဲကြရမှာပဲ။ဆက်လို့ရှိတယ်။အဲ့ဒီလိုဘယ်လို့မှငရဲကရှောင်လို့မရတဲ့အပြစ်၅ခုရှိတယ်။ဒါဗုဒ္ဓဘာသာဒီမှာဒါအလွန်အကြီးကြီးတယ်။ဒီနေ့ငါမှာတခါလေးအဖေပြန်တတ်တယ်အမေပြန်တတ်တယ်လေးကြားရရင်ဘုရားဘာသာအနေနဲ့ဆိုရင်တော့တခါလေးကိုအတော်တော်တုံ့လှုပ်ထိတ်လန့်စရာကြီးပဲနော်ဒီနေ့ငါမှာတော့လုံနေကြတယ်ဟဲ့လားအေးအဖေတတ်တာနောက်တစ်ခုကပါလားအမေကိုတတ်တာနောက်တစ်ခုကယဟန္တာကိုတတ်တာ နောက်တစ်ခုကမြတ်စွာဘုရားကိုသွေးစိမ့်ပြီးအောင်လုပ်တယ်လို့ဒီလိုစာမှာဆိုတယ်ဗမာစကားနဲ့ပြောတော့သွေးကြည်ဥအောင်လုပ်တယ်ပေါ့သွေးကြည်ဥအောင်လုပ်တယ်လို့ပြောတာကမြတ်စွာဘုရားရဲ့ခန္ဓာကိုယ်ပါတဲ့တခြားဓမ္မသောပုဂ္ဂိုလ်ကကွဲအောင်ပြဲအောင်ပေါက်အောင်ပြတ်အောင်လုပ်လို့မရဘူးလေအဲ့ဒါကြောင့်မို့ဆိုတော့မြတ်စွာဘုရားကိုဓာတ်နဲ့တွားခုတ်လိုက်တော့မြတ်စွာဘုရားခန္ဓာကိုယ်ကမပြတ်ဘူးဒီအရေးစုပ်ပြပေါက်ပြတော့အောင်မဖြစ်နိုင်ဘူးပြ။ဘာတော့ဖြစ်နိုင်တော့ဆိုသွေးကြီးဥရလောက်တော့ဖြစ်နိုင်။အဲဒါကြောင့်မို့ဟိုအဲ့ဒီသတုထကံကိုမြတ်စွာဘုရားသွေးစိမ့်တီအောင်ပြုတယ်လို့စာမှာအဲ့လိုဆိုတယ်။သွေးစိမ့်တီတယ်ဆိုတာတူလီတူစိမ့်နဲ့ထုမိတဲ့ခါဒီမှာသွေးကြီးဥသွားတယ်မဟုတ်သွေးခဲသွားတယ်အဲ့ဒါမျိုးဆိုလို့။ဒါပဲမလို့နော်။အဲ့ဒီလိုသူများကဟိုပြင်းမှားတဲ့စိတ်နဲ့လုပ်ရင်တော့မရအဲ့ဒီသွေးစိမ့်တီတာကိုဇီဝကကစာကြီလုပ်ပေးတာကျတော့ရနော်အဲ့လိုကျတော့လည်းဖြစ်ပြန်တယ်ဟာအဲပြင်းမှားတဲ့စိတ်နဲ့မြတ်စွာဘုရားကိုသွားလုပ်လို့တော့ဘာမှမရဘူးအေးအဲ့တော့ဒေဝတ္တနော်ရှင်ဒေဝတ္တဟာအဲ့ဒီကံလည်းပြုလွန်တယ်တန်ခါပေတာဆိုတန်ခါတင်းခွဲတဲ့ကံလည်းပြုလွန်တော့ကံနှစ်ခုတောင်ပြုလွန်တယ်အဲ့ဒီတော့နှစ်ခုတောင်ပြုလွန်တဲ့အတွက်ကြောင့်မို့ရှင်ဒေဝတ္တဟာလည်းပဲတည်ပြီးအချမ်းမြေမှာနေရဲပဲကြာနော်ဒီဟာလေးကိုနည်းနည်းသတိထားကြဘာလို့ဆိုအင်္ဂလိပ်လိုစာဖတ်လာရင်သူတို့က wounding the buddha ပေါ့ဟုတ်လားမြတ်စွာဘုရားကိုဒဏ်ရာအနာတရားဖြစ်အောင်လုပ်တယ်လို့ဒီလိုပြန်လေးထုံးစံရှိတယ်အဲ့လိုပြန်တာဟာမတိကြဘူး wounding the buddha ဆိုတော့ဘုရားလက်ကျိုးတော်မှာလားရှိတော့ဘုရားလက်ပြတ်တော်မှာလားရှိချီပြတ်တော်မှာလားနော်ဒဏ်ရာအဲ့လိုဖြစ်မှာလားဒါမျိုးကိုမဆိုလို့ခဏပြောလဲဟိုအတွင်းကြီးကြီးတာမျိုးပေါ့လေဟုတ်လားအဲ့ဒီလိုသူတွေတွေးတီတွေးသိမ့်ကြည့်အောင်တွေးကြည့်ဥတော်အောင်လုပ်တာမျိုးကိုဆိုလို့တယ်နောက်တစ်ခုကတော့တန်ခါတင်းခွဲတာတန်ခါကွဲပြားအောင်လုပ်တယ်တန်ခါတင်းခွဲတယ်ဆိုတဲ့နေရာမှာလည်းပဲဟိုလူတွေအနေနဲ့နားလည်ထားဖို့တန်ခါတင်းခွဲတယ်ဆိုရက်ယဟန္တာတာလုပ်လို့ရတယ်တဲ့လူကလုံးလို့မရဘူးလေ။ဒါကြောင့်အဲ့ဒီကံတော့လူတွေကမကြောက်ကြနဲ့တော့မစိုးရိမ်နဲ့တော့ငါတို့ဒါမှလှုပ်ဖြစ်အောင်မလားတော့ဟုတ်လား။ဒီနေရာမှာတန်ခါတင်းခွဲတယ်ဆိုတာဘုန်းကြီးချင်းမတည့်ခင်ကိုပြောတာမဟုတ်ဘူး။နော်။ဒီတန်ခါတွေမှာကံပြုတ်တယ်ဆိုတာရှိတယ်။ရမ်းခံတယ်နော်။ဥပုပ်ပြုတ်တယ်။ကံပြုတ်တဲ့အခါကျတော့တန်ခါတွေဒီနယ်တနေမှာရှိတဲ့တန်ခါတွေအကုန်လုံးတနေရာထဲမှာစုပြီးတော့ပြုတ်ရတယ်။သုံးတိမ်နဲ့ပြောကြပါဘူး။ဟုတ်လား။တိမ်သမုတ်ထားလို့ဒီကြောင်းကတိမ်ဆိုတော့တိမ်ဖြစ်နေရင်ယဟန်ဒီထက်ဒီတိမ်ထဲမှာရှိတဲ့ယဟန်နေအားလုံးကဒီလိုတနေရာမှာစုရစုရမယ်ဆိုတာတပားနဲ့တပားနှစ်တောင့်တော်လက်မဝေးပဲနဲ့ထိုင်ရမယ်အဲ့လိုထိုင်ပြီးတော့အကံပြုရတယ်အဲ့ဒါဒီတတိမ်ထဲမှာဆိုဒီဟာတစုပဲရှိရတယ်ယဟန်ကတန်ခါသိမ့်ခွဲခြင်းနဲ့တွေ့ကြောင်မို့တတိမ်ထဲမှာပဲတန်ခါနှစ်စုလုပ်ပြီးတော့ကံပြုမယ်ဒီဘက်ကလည်းကံပြုမယ်ဘုရားလည်းကံပြုမယ်အဲ့ဒါမျိုးကမှတန်ခါသိမ့်ခွဲတယ်လို့ခေါ်တယ်ဒါဟာတန်ခပိရကံဆိုတော့အခုပင်စံနန္တရိယကံထဲမှာပါတဲ့တန်ခပိရကံဆိုတာအဲ့ဒါကိုပြောတာအဲ့ဒီကံကိုဒေဝတ္တတပားပဲလုပ်ဘူးလေတခြားဘယ်သူမှမလုပ်ဘူးဒါကြောင့်မို့တန်ခသင်းခွဲရဲဆိုတာတာမင်ညမတက်အောင်လုပ်တာကိုမဆိုလိုဘူးနော်အဲ့လိုတန်ခနှစ်စုတသိန်းထဲမှာခွဲပြီးတော့ကံပြုတ်ကံပြုတ်ဖြစ်အောင်လုပ်တာဒေဝတ္တကအဲ့တန်လုပ်တာအဲ့လိုလုပ်တာကိုတန်ခသင်းခွဲရဲလို့ခေါ်တယ်ဒါရင်ဘုန်းကြီးချင်းမတက်အောင်လုပ်ရင်မပဲနဲ့အပြစ်မကြည့်လားကြည့်လားဒါအပြစ်ကတော့ကြည့်မှာပေါ့နော်ဘုရားနဲ့တပါနော်တစုနဲ့တစုဟာမတက်ပဲနဲ့ကွဲသွားတယ်ဆိုတော့ဒါမကောင်းဘူးလူဟိုတခြားလူပုဂ္ဂိုလ်ချင်းမှာပဲတခြားပုဂ္ဂိုလ်ကမတက်အောင်လုပ်ရင်တော့အပြစ်ကတော့ကြည့်ရပါပဲဟုတ်လားအဲ့တော့တန်ခါသင်းခွဲဒါလို့အပြစ်မကြီးပါမယ်လို့တန်ခါသင်ခွဲတဲ့နီးနီးပေါ့လေကိုယ်တန်ခါပြေတာနီးနီးအပြစ်ကြီးတယ်လို့ဒီလိုယူဆလို့ရပါတယ်နော်ဒါကြောင့်မို့အခုဒီပိဋကနာတဲ့ပုဂ္ဂိုလ်ဟာတဲ့ဒီကံ၅မျိုးမလွန်ကျူးဘူးတဲ့ပုဂ္ဂိုလ်ဖြစ်ရမယ်ဒါတော့သူဗမာဗုဒ္ဓဘာသာနေအနေနဲ့စဉ်းစားတယ်မလို့အစိုးရညာမလို့လည်းဒီအင်္ဂါလက္ခဏာပြည့်စုံပြီဘာလို့မှဒါမလုပ်ဘူးနော်နောက်တစ်ခုကတော့ဗာလဲဆိုတော့နိယတမိစ္ဆာဒိဋ္ဌိမဟုတ်ရဘူးဒါခါလဲမိစ္ဆာဒိဋ္ဌိဆိုတာဆိုတော့လောကမှာအတ္တဆိုတာရှိတယ်လို့အစွဲအမြဲယူထားတယ်။အဲသို့မဟုတ်လဲဒီတတ္တဝါတွေကမြဲတယ်နော်မြဲတယ်ဆိုတာတို့ ို့ခန္ဓာကိုယ်တော့မှအတ္တဆိုတဲ့ဝိညာဉ်တို့အဲ့ဒါဗမာလေးကအာယူရှိတယ်နော်အဲ့ဒါလေးじゃလက်ပြာကောင်းတို့ဝိညာဉ်တို့ဆိုတာဟုတ်လားအဲ့ဒါလေးကတဘွားကတဘွားသွားနေတယ်သူကအမျက်တီးနေသူလိုဆိုတော့အဲ့လိုယူဆတာအဲ့ဒါလေးမိတ်ဆက်သေးသေးတယ်နော်ပြီးတော့ကုသိုလ်ကံပြုဝင်မယ်လို့ကုသိုလ်ပြုရမရောက်ဘူးအကုသိုလ်ကံပြုလို့အကုသိုလ်ပြုရမရောက်ဘူးကံဆိုတာမရှိဘူးလို့ယူဆတဲ့သူတွေသို့မဟုတ်ကံရဲ့အကျိုးဆိုတာမရှိဘူးလို့ယူဆတဲ့သူဘာလို့ကျင်တာလို့မင်းဒီအကုသိုလ်လှုပ်လားအကုသိုလ်အကျိုးမင်းမခံစားရဘူးပေါ့ဟုတ်လားအဲ့ဒီလိုယူဆတဲ့လူဒါလည်းပဲအဲဒိဋ္ဌိမိစ္ဆာဒိဋ္ဌိအဲ့တော့နိယတမိစ္ဆာဒိဋ္ဌိဆိုတာအမှန်တော့အဲ့ဒါကိုခေါ်ကံမရှိဘူးလို့ယူတယ်ကံရဲ့အကျိုးမရှိဘူးလို့ယူတယ်နှစ်ခုလုံးမရှိဘူးလို့ယူတယ်အခုဟိုအနောက်နိုင်ငံများတော့ပြင်လူတွေဒါမျိုးရှိတာပေါ့အဲ့လိုနိဒာမိစ္ဆာဒိဋ္ဌိလည်းမဟုတ်ရဘူးလေဆိုမှန်ကန်တဲ့အယူရှိရမယ်ပေါ့ကံကံရဲ့အကျိုးကိုယုံကြည်တဲ့နော်ဒီအတိညာရှိရကံဆိုတာရှိတယ်ကုသိုလ်ကံဆိုတာရှိတယ်အကုသိုလ်ကံဆိုတာရှိတယ်အဲ့ဒီကုသိုလ်ကံကပြိမဲ့ကောင်းကျိုးဆိုတာရှိတယ်အကုသိုလ်ကံကပြိမဲ့မကောင်းကျိုးဆိုတာရှိတယ်ဆိုတာဟိုဒါဟိုယုံကြည်တဲ့အတိညာရှိရတယ်ယုံကြည်တယ်ဆိုတာဟိုမြတ်စွာဘုရားဟောထားတော့မြတ်စွာဘုရားပုံမှာကိုကကြည့်ညိုပြီးသားစိတ်ချပြီးသားဖြစ်တော့မြတ်စွာဘုရားဟောလိုက်တဲ့ကောလက်ခံတာပေါ့ကိုကိုယ်တိုင်သိတယ်လို့တော့မဆိုနိုင်ဘူးကိုကိုယ်တိုင်သိလို့ဆိုတော့အပိညာဉ်ဆိုတာရအောင်အားထုတ်ပြီးတော့ဟိုဒီသတ္တဝါတွေသိနေတာဖြစ်နေတာတွေကိုမြင်နိုင်တဲ့အပိညာဉ်မျိုးရမှဒါတော့ကိုကိုယ်တိုင်သိဖြစ်တယ်သို့တော့အဲ့ဒီလိုသိမဟုတ်ပေမဲ့လို့မြတ်စွာဘုရားဟောထားတယ်အဲ့ဒီဟောထားတာကိုအခြေခံပြီးတော့ကိုကစဉ်းစားဆင်ခြင်ပြီးတော့ယုံကြည်ထားတာမျိုးပေါ့လေအဲ့ဒါကြောင့်မို့နိဒာမိစ္ဆာဒိဋ္ဌိမဟုတ်ရဘူးတဲ့ကံကံရဲ့အကျိုးကိုမယုံကြည်တဲ့နော်အယူအဆမျိုးရှိတဲ့လူမဟုတ်ရဘူးတဲ့နောက်တစ်ခုကတော့ဗာလဲဆိုပိဋိတ်တူကိုကိုယုံကြည်ရမယ်တဲ့ယုံကြည်ခြင်းရှိရမယ် confidence ရှိရမယ်ပိဋိတ်မှာပိဋိတ်ကိုပေါ့ပေါ့တန်တန်နဲ့ဟာမယုံမကြည်နဲ့နိုင်ရင်လည်းပဲဒါအကျိုးမများဘူးလို့ဆိုလို့ပဲဒါလည်းပဲသတိထားရမမေ့ပြီနော်သုံးခုနမတိကပါတော့ကံကြီးထိုက်သူမဟုတ်ရဘူးပေါ့နော်ဗမာလိုမျိုးပြောရင်နံပါတ်2ကနိယတမိစ္ဆာဒိဋ္ဌိမဟုတ်ရအောင်နော်ကံကံအကျိုးကိုမယုံကြည်တဲ့ပုဂ္ဂိုလ်မျိုးမဟုတ်ရအောင်နံပါတ်3ကပိဋိတ်ကိုလည်းယုံကြည်ရမယ်ဒီပိဋိတ်ကအဲဘေဥပနော်အန္တရာယ်အတွယ်တွယ်တို့မှငါတို့ကိုကာကွယ်တားဆီးပေးလိမ့်မယ်ဆိုတော့ယုံကြည်ချက်ရှိရမယ်အဲ့ဒီလိုယုံယုံကြည်ကြည်နဲ့နာမလည်းပဲပရိကအကျိုးပေးတယ်တဲ့ဘာလုံငန်းကိုပဲလှုပ်လှုပ်ယုံကြည်မှုသာရှိရတယ်ကိုယ့်ကိုယ်ကိုယုံကြည်မှုရှိရတယ်ပြီးတော့ဆိုတော့ဒီပရိကရှင်လည်းပရိကမှာယုံကြည်မှုရှိရဒါကြောင့်မို့ပရိကကိုနာတဲ့အခါမှာယုံယုံကြည်ကြည်နဲ့နာဖို့လည်းပဲအရေးကြီးတယ်အဲ့ဒီထက်မှကိုကတစ်ခုထည့်ရင်နော်ယုံယုံကြည်ကြည်ဆိုတဲ့အဲမှာယူယူသေးသေးဆိုတာလေးပါချက်တယ်ဒါကြောင့်မို့ပရိတ်ဘုန်းကြီးတွေပရိတ်ယူနေရင်လူတွေကလည်းပဲထိုင်ပြီးတော့နာရနားနေရမှာနော်ဘုန်းကြီးတွေကသူ့ကသူယူနေသူကဟွာလေးထားလို့တွေကလေးထားလို့နဲ့အဲ့ဒီလိုမဖြစ်เสียဘူးဒါအထူးဒီစိုက်သိချင်းတခါလေးကျတော့အိမ်နေမပြောချင်တယ်ထားနေမပြောတော့လည်းမတော်တော့ဘူးအသာကြည့်နေရတယ်နော်နောက်တော့ကြိုတင်ပြီးစောစောတည်းကပိတ်ပြောထားမှဖြစ်တယ်အံပိယုနေလို့နင်တို့မထကြတဲ့ဟာတကားဘာလို့ဆိုတော့ကိုယ်ကထသွားရင်ပိယိတ်ပုံမှာမလေးစားရရောက်သွားတယ်မယုံကြည်ရရောက်သွားတယ်အဲ့လိုဆိုရင်ပိယိတ်ကလည်းမင်းတော့ငါမယုံတော့ငါနဲ့အကျိုးမပေးဘူးစသေးပဲပေါ့အဲ့ဒါကြောင့်မို့ပိယိတ်နာပြီဆိုရင်လည်းပဲဒါဂယုစိုက်ပြီးတော့အဲယိုယိုတေတေနဲ့ယိုယုံကြည်ကြည်နဲ့နာဖို့အရေးကြီးတယ်ဒီနေ့ကမှငါစိတ်ကြတာရှိတယ်နော်ဘာလို့ဆိုတော့တယ်လီဖုန်းကိုကတရားလေးစကားလေးပြောနေပြီပရိတ်ယူနေဆိုတယ်လီဖုန်းကောက်ကြီးပြီတယ်လီဖုန်းမိပြန်တော့လည်းအင်းရှင်အနေနဲ့ကသာမကောက်လို့ကမဖြစ်ပြန်တာမို့လဲသွားဟိုပြောတယ်ပြောပြန်လာတော့ဘာရောက်ဘာလက်နေမှန်းလို့ဘာမှမသိတော့ဘူးအဲ့လိုဖြစ်တတ်တယ်အဲ့ဒါတို့တရားဓမ္မတွေနေလည်းဘယ်လိုလုပ်ရမလဲကိုကဘယ်လိုအကြံပေးရမှလည်းမသိဘူးတယ်လီဖုန်းဖြုတ်တာလို့ကိုကတော့ပြောချင်တာဒီလိုကြလဲဟွာမိတ်ဆွေကလာမာတို့ဘာလို့လဲဟာလမ်းပြောက်တယ်လူကမေးရင်မပြောနိုင်မှာတို့ကလည်းရှိသေးတော့အတော့ဟုတ်ခဲ့တယ်နော်ဒီနိုင်ငံမှာမလွယ်ဘူးလူတွေပြောတယ်အမေရိကန်နိုင်ငံမှာလွတ်လပ်တယ်ဘယ်လွတ်လပ်ဟမ်နေရတာကဖမ်းလိုက်ကိုမိနာမဟုတ်လားဗမာပြည်ကဖမ်းလိုက်လဲကိုတယ်လီဖုန်းနဲ့ဆိုကိုမိနာဟမ် တော့တချို့ကခါမှာပါဠိစိတ်ထားနေတယ်ဟမ်တနာလေကွာအဲ့လိုလူတွေမြင်အော်သူခေါင်းရောင်ရောင်မလွတ်လပ်ရှာပဲကိုဘယ်တော့ဘယ်လုံးနေတော့လဲတော့နေဒီကောင်မိမှာပဲဟုတ်ကလားတန့်ခွန်လိုက်အေးအဲ့တော့ပိဋကနာပြီဆိုရင်တော့ကိုပထမနှစ်ခုကတော့စိတ်စဉ်းစားရမလို့ပါဟုတ်လားအဲ့နံပါတ်3လေးကိုပဲဒီယူဆိုင်ဖို့လိုတယ်ပိသနာတိယကံဆိုအပိသင်္ခါကြံမလို့ဘူးကိုဒါလေးဒါလေးဟာဗုဒ္ဓဘာသာဗမာဗုဒ္ဓဘာသာနေနဲ့စိတ်ကူးတဲ့တော့မထည့်တဲ့ဟာဒါနိဒမိစ္ဆာတိတိဆိုတော့လေနိဒမိစ္ဆာတိတိမဟုတ်လို့ပဲဘုန်းကြီးပြင်ပြီးတော့ဟာလူတန်းနေပြီပိဋကနာနေပြီနော်အေးဒါအရေးကြီးတာကတော့ဘာလို့ယူယူတီတီနဲ့ယုံယုံကြည်ကြည်နဲ့နာဖို့အရေးကြီးတယ်အဲ့ဒီလိုယူယူတီတီယုံယုံကြည်ကြည်နဲ့နာရင်လည်းပိဋကစောင့်ရှောက်တယ်တဲ့နော်ပိဋကပိဋကရဲ့အကျိုးကိုရတယ်လို့ဒီလိုဆိုတယ်ဒေတာပါလေပိဋကနာရွတ်တဲ့ပုဂ္ဂိုလ်ဘက်ကအင်္ဂါ3ချက်နားတဲ့ပုဂ္ဂိုလ်ဘက်ကအင်္ဂါ3ချက်ရွတ်တဲ့ပုဂ္ဂိုလ်ဘက်ကအင်္ဂါ3ချက်ကတော့ရွတ်တဲ့ပုဂ္ဂိုလ်ကပဲလှုပ်လိမ့်မှာပေါ့နော်ဘုန်းကြီးယူရင်လားဘုန်းကြီးရလားဒီတရားဒီအင်္ဂါ3ချက်နဲ့ညီအောင်သူယူလိမ့်မှာအဲဒီတော့ရွတ်တဲ့ပုဂ္ဂိုလ်ကပါလားပုပ္ပအက္ခရာမှန်မှန်ကန်ကန်ယူရမယ်နော်အနေအထိပဲသိရမယ်ပြီးတော့ပုတ်ဒီပါဠိထပါထားရဘူးသူပြည့်စုံအောင်ရွတ်ရမယ်ပေါ့လေပြီးတော့မေတ္တာစိတ်နဲ့ရွတ်ရမယ်ဒါပါပဲအဲ့တော့မေတ္တာစိတ်ထားပြီးတော့ရွတ်ရင်တရားဟာတော့ပြီးပြီးသားနေမှာပါကောင်းပြီအဲ့လိုပရိတ်ရွတ်တဲ့အခါကျတော့ပရိတ်ကအာနာကဘယ်လောက်ထိအောင်နှံ့တယ်လဲတဲ့နော်ပရိတ်အာနာဘယ်လောက်ထိအောင်နှံ့တယ်လဲဆိုတော့ကိုပရိတ်နဲ့ပတ်သက်လို့တော့ယရဏသိကြံတော်လာပြောရလေမထင်ဘူး။ဒါမှမဟုတ်ဘူးလေနည်းနည်းလေးတော့ပြောလိုက်ပါဦး။ဟိုအဲ့ဒီပရိတ်အာနာနှံ့နှံ့နဲ့ပတ်သက်ပြီးတော့သိဖို့ကောင်းတာကဘာလဲဆိုတော့ခစ်သုံးခစ်ရှိတယ်တဲ့။နော်ခစ်ဆိုတာဖီးလို့နေပါပဲ။ဟိုခစ်ဆိုလို့ဟိုအချင်းခါဆိုတဲ့ခစ်မျိုးမဟုတ်ဘူး။ပါဠိမှာဟိုခစ်တဆိုတဲ့စကားလုံးသုံးတဲ့ခါကျတော့တခါလေးအဲ့ခိတ္တဆိုပါဠိဆိုကလုံးရဲ့အဓိပ္ပာယ်ကလဲဆိုတဲ့အဓိပ္ပာယ်ရှိတယ်။အဲလဲလဲဆိုတော့နေပေါ့လေ။အချိန်ကိုဆိုလိုတာမဟုတ်ဘူး။အဲ့ဒီတော့အဲ့ဒီမှာဇာတိခိတ္တနော်။အာနာခိတ္တဝိတယခိတ္တဒီလိုခိတ္တ၃ခုရှိတယ်။သတ်မိလားဗားလဲတော့။ဇာတိခိတ္တအာနာခိတ္တဝိတယခိတ္တအဲ့ဒါတွေနဲ့ပတ်သက်ပြောတဲ့အခါကျတော့သူကစက်ကြောလာနဲ့ကင်ပြီးတော့ပြောရတယ်နော်စက်ကြောလာနဲ့ကင်ပြောရတယ်ဆိုတော့ကိုစက်ကြောလာဆိုတာဘာလဲတခါလာပြန်တယ်အဲ့တော့စက်ကြောလာဆိုတာဒါဗုဒ္ဓဘာသာအယူအဆတဲ့ပေါ့လေလေးချင်းတစ်မြစ်မှုရှိတဲ့ဟာကိုစက်ကြောလာတစ်ခုလို့ဆိုမြေမတော်အလယ်မှာရှိတယ်၊ကျွန်းကြီးလေးကျွန်းပတ်နေတယ်၊သမုတ်တရားရှိတယ်၊စက်ကြောလာဒီဇိုင်းရှိတယ်ဆိုတော့အခုခေတ်ကပြောတော့ကဘာတစ်ခုပေါ့လေနော်အဲ့ဒါကိုစက်ကြောလာတစ်ခုလို့ဆိုအဲ့ဒီလိုစက်ကြောလာရှိတဲ့အနေမှာဇာတိခေတ်အာနာခေတ်ဝိတ္တယခေတ်ဟောမနာနေပါလေဟုတ်ပြီ။ဟောမြတ်စွာဘုရားအလောင်းပဋိသင်္ဍေနေတဲ့အခါ၊ွားတဲ့အခါစသည်မှာမြေကြီးလှုပ်တာတို့ပါတို့တွေဟိုနမိတ်ကြီးတွေပေါ်တာတွေရှိတယ်။အဲ့လိုနမိတ်ကြီးတွေပေါ်တဲ့ခါမှာဒီကဘာတွေမှာတပြိုင်နက်ပေါ်တယ်။အဲ့ဒီလိုပေါ်ရာဖြစ်တဲ့ကဘာဆက်ကြော်လာ။အဲ့ဒါရှိတယ်။ဆက်ကြော်လာတတောင်းနော်အဲ့ဒီစက်ကြောလာတတောင်းကိုဘာလို့ခေါ်လဲဆိုတော့ဇာတိခေလို့ခေါ်တယ်အဲ့ဒီဇာတိခေမှာဘုရားလုံးပရိသတ်နေနေတဲ့အခါဖွားတဲ့အခါစတယ်မှာအတူတကွညေတုံလှုပ်တယ်တဲ့နောက်အာနာခေဆိုတာကတော့စက်ကြောလာဂတိတသိင်းတဲ့ဂတိတသိင်းဆိုတာခုခေအပြောဆိုပါလေဟမ်ဂတိတသိင်းမသိဘူးလား ဘီလီယံလောက်ဖြစ်မှထင်တယ်ဟမ်အဲ့ဒီစัจ java လာဂတိတသိမ့်ကိုတော့ဘာလို့ခေါ်လဲအာနာခိလို့ခေါ်တယ်အဲ့ဒီစัจ java လာဂတိတသိမ့်မှာတဲ့မြတ်စွာဘုရားရဲ့ပရိတ်တရားတော်ကအာနာကျက်နှက်နဲ့နေပေတဲ့နော်အာနာခိလို့ခေါ်တယ်ဇာတိခိအာနာခိဝိတယခိဆိုတာရှိသေးတယ်အဲ့ဒါကတော့စัจ java လာအနန္တမြတ်စွာဘုရားရဲ့နေပေပေါ့လေအဲ့ဒါကတော့ဝိတယခိလို့ခေါ်တယ်အဲ့လိုခိ၃မျိုးရှိတယ်အဲ့တော့ဇာတိခိရဲ့အာနာခိရဲ့နော်ဝိတယခိကတော့အဆုံးမရှိတဲ့စัจ java လာအနန္တအဲ့ဒီလိုရှိတဲ့နေ့မှာမြတ်စွာဘုရားရဲ့ပရိတ်တရားတော်တွေဟာတဲ့စัจ java လာဂရေတိသိမ့်တန်အောင်ပြန့်နှံ့သွားတယ်ဒီအာနာတော်ဟာအဲ့ဒီလိုအဆုံးရှိတယ်ဒါပေမဲ့လို့ပရိတ်ရွတ်တဲ့အခါမှာဟိုတရားနာလာဖို့ဖိတ်ရင်တော့ကိုတဲ့စัจ java လာတပေါင်းကအနတ်ပြမာတွေပဲလာရောက်ကြတယ်အကုန်လုံးကမလာဘူးပေါ့လေနော်စัจ java လာတပေါင်းပဲဒါပါတော့အဲ့တော့ဇာတိခေအာနာခေဝိပယခေလို့ခေ၃မျိုးရှိတယ်နော်အဲ့ဒီမှာအာနာခေဆိုတဲ့ခေဟာပရိတ်တကူပြန့်နှံ့နေနေပဲစัจ java လာဘယ်တော့လို့ကတိတသိမ့်နော်အဲခေသုံးခေတာနားလည်ထားပြီကောင်းပြီဒါဟာအဲပရိတ်နဲ့ပတ်သက်ပြီးတော့သိစရာအခြေခံပေါ့နော်ခေါက်လာပြောတဲ့အရေးကြီးတာကတော့ဗာလေပရိတ်ဟိုရွတ်တဲ့ခါမှာကိုရွတ်ရင်လည်းပဲကိုကမေတ္တာစိတ်နဲ့နော်ပုပ်ပေါက်အခရာမမှန်ကန်ကန်နဲ့ရွတ်ကိုကနားတဲ့ခါမှာဆိုရင်လည်းပဲယိုယိုတေးတေးယုံယုံကြည်ကြည်နဲ့နားနော်ဒါပါပဲအဲ့တော့ဒီနေရာမှာဗာလဲဆိုတော့အပေးအယူပေါ့ပေးတဲ့လူကပေးတယ်ယူတဲ့လူကမယူရင်လည်းပဲမယူမရဘူးပေါ့ဟုတ်လားမယူတတ်ရင်မရဘူးယူတတ်ရင်ရတယ်ဆိုတာမျိုးလိုပဲအခုပရိယုတ်တဲ့ပုဂ္ဂိုလ်ကယွတ်နေပြီဆိုရင်ဒါပေးတဲ့သဘောပေါ့ဟုတ်လားပေးနေပြီဆိုရင်ကိုယ်ကလည်းပဲဒါကိုဟိုယူနီးမှန်မှန်ကန်ကန်နဲ့ယူရမယ်ပေါ့နော်အဲ့လိုယူမှပရိယရဲ့အကျိုးကိုဒါရတယ်အဲ့လိုယုံယုံကြည်ကြည်နဲ့ယွတ်ရင်ဒီပရိတကူရှိတယ်ပရိကကိုယ်ကိုစောင့်ရှောက်တယ်နော်ကောင်းပြီအဲ့တော့ပရိကြီး17တုပ်ဆောက်ကတော့ပါခဲ့ကြအောင်ကပရိကြီး17တုပ်ရှိတယ်နော်ပရိကြီး17တုပ်ရှိရမှာဒီပထမပရိကြီး17တုပ်မလာခင်ရှင်းသားကတမန္တာသက်ကဝါလီတုဆိုပြီးတော့ဂါထာလေးတွေရှိတယ်အဲ့ဒါကဟိုနတ်ပင်တဲ့ဂါထာလို့ဆိုတာဆိုရင်လည်းရတယ်ပရိတ်ရဲ့အခြေခံပေါ့လေနော်ပြင်ဆင်မှုပြုတယ်ပရိတ်မျိုးခင်ပြင်ဆင်မှုပြုတဲ့အခြေခံလို့ဒီလိုဆိုရင်လည်းရတယ်အဲ့တော့ပရိတ်ယူတဲ့အခါမှာဒီနတ်ဒီကိုလည်းပဲပြင့်ဖိရတယ်တို့တွေကပါဠိလိုယူနေလားလူတွေကလည်းပါဠိလိုကြားနေတာဆိုတော့နတ်ဖိတ်တယ်လို့မထင်ကြဘူးသိလည်းမသိကြဘူးနော်သမန္တာသက်ကဝါလေသူအတ္တရာကိသံတို့ဒီကိုဒါလိုယူလိုက်ရင်ဟေးစัจ java လာတတော်ကနတ်ပြည်အကုန်လုံးပရိတ်နာလာကြပါလို့ဒီလိုခေါ်လိုက်တာသူတို့ဒါနတ်ပြည်နဲ့ပဲပြောတယ်အဲ့ဒီပရိတ်ရွတ်တဲ့ပုဂ္ဂိုလ်ကခုနပြောတဲ့သင်္ဃာ၃ချက်ရှိတာမှန်တယ်ဒါပေမဲ့လို့ဒီအရှင်အာနန္ဒာယရဏတုတ်ရွတ်တဲ့အခါမှာတော့ပြီးတယ်မကပရိတ်မရွတ်ခင်ကိုသူပြင်ဆင်မှုလုပ်တာတွေရှိတယ်ဟိုယရဏတုတ်ကြလည်းဒါပြောရမှာပဲအဲ့တော့အဲ့ဒါကတော့ဗာလဲဆိုရင်မြတ်စွာဘုရားမြတ်စွာဘုရားကိုအောက်မေ့တတိယအာယုံပြုပြီးတော့မြတ်စွာဘုရားဂုဏ်တော်တွေကိုပထမအောက်မေ့အဲ့ဒီလိုစဉ်းစားအောက်မေ့ပြီးမှပရိတ်ကိုရွတ်တယ်။မြတ်စွာဘုရားဂုဏ်တော်ကိုအောက်မေ့တဲ့အခါမှာလည်းပဲဟိုသူမိသားဘဝဒီဘုရားစုပန်တိအချိန်ကစပြီးတော့ပါရမီတော်ဖြည့်ခဲ့ပုံနဲ့ဟာပါရမီ7ပါးရှိတယ်မဟုတ်လားနော်ပါရမီ7ပါးဖြည့်ခဲ့ပုံနဲ့ပြီးတော့ဥပပါရမီ7ပါးဖြည့်ခဲ့ပုံနဲ့ပရမတ္ထပါရမီ7ပါးဖြည့်ခဲ့ပုံနဲ့ဟုတ်လားစဉ္ချင်းချင်း5ပါးစွန့်ခဲ့ပုံနဲ့ပြီးတော့လောကအကျိုးကျင့်တာစေမျိုးတွေအကျိုးအကျင့်တာဘုရားဖြစ်ဖို့ကျင့်တာတဲ့လို့အကျင့်နေအဲ့လိုဟာတွေအားလုံးစဉ်းစားစိတ်ထဲကအာယုံပြုတ်တော့ပေါ့နော်အာယုံပြုတ်ပြီးတော့ရသဘုရားပါရမီပရိသန်နေနေတဲ့အခါပရိသနေနေခြင်းပြီးတော့ဘူးဖွာခြင်းစတဲ့အဲ့ဒီမှာလည်းပဲဖြစ်ပေါ်တဲ့ဟိုဒါခေါ်လဲထူးထူးခြားခြားဖြစ်ပေါ်မှုတွေပေါ့လေ အဲအဲ့ဒါတွေစဉ်းစားတယ်လောထွက်တာတခါအာယုံပြုပြီးစဉ်းစားတယ်ဖျားပြစ်တာစဉ်းစားတယ်တပ်ပင်ညွတ်တဉဏ်ရတာစဉ်းစားတယ်လောကုတ္တရာတရား၉ပါးကိုစဉ်းစားတယ်အဲ့ဒီလိုဖျားမြတ်စွာဘုရားနဲ့ပတ်သက်တဲ့ဟိုကြီးညိုပွေရာကောင်းတဲ့အဖြစ်ဖြစ်ရတယ်ကိုစဉ်းစားဆင်ခြင်အာယုံပြုပြီးမှပရိတ်ကိုညွတ်တာနော်အဲ့ဒီလိုဖြစ်အောင်လုပ်နိုင်ရင်တော့ဒါအကောင်းဆုံးပဲဒါကြောင့်မို့ကိုယ့်ဘာကိုပရိတ်ရုပ်ရင်လည်းပဲပရိတ်မရုပ်ခင်မှာဒီမြတ်စွာဘုရားရဲ့အဲဂုဏ်တော်ကိုကိုယ်သိတဲ့လောက်ပေါ့လေများများသိရင်တော့လည်းကောင်းတယ်ပေါ့လေများများမသိလို့နည်းနည်းသိလဲသိတဲ့လောက်ကလေးအဲစဉ်းစားဆင်ခြင်ပြီးတော့မှမိမိစိတ်ကိုအဲမိမိစိတ်ထဲမှာမြတ်စွာဘုရားမိမိနှလုံးအနေမှာမြတ်စွာဘုရားနေအောင်သဘောပေါ့လေလှုပ်ပြီးတဲ့ခါကျမှဒီပရိတ်ရုပ်တယ်အဲ့လိုပရိတ်ရုပ်ရင်ပို့ပြီးတော့အစွမ်းထက်မှာပေါ့ဟုတ်ကဲ့ရှင်အနန္ဒာအဲ့လိုရွတ်တဲ့ခါမှာကျတော့ရွတ်ပြီးတော့ရေနဲ့ပက်တဲ့ခါကျတော့ခါတဲ့ခုနပြောတဲ့ဘလူးတရားတွေအကုန်လုံးထွက်ပြေးတယ်လို့ဆိုတယ်ပေါ့လေ။ဒါကြောင့်မို့ပရိတ်ရွတ်တဲ့ခါမှာအမှန်ကတော့နည်းနည်းလေးပြင်ဆင်မှုလုပ်ရ။ဒါဟိုဘာခွန်မလဲ။ခန္ဓာကိုယ်တဏှာချင်းကြီးရှိအောင်လည်းလုပ်ရပေါ့လေနော်။ဒါတော့ဗလာနာအရေးကြီးတာမဟုတ်ပါဘူး။အဲစိတ်တန်တန်ထင်းရှင်းရှင်းပြအောင်ဖရာဂုံတော်ရင်းနဲ့စိတ်ကိုအဲမုံမှထုံထောင်းလှုပ်ပြီးတော့မှအဲပရိတ်ကိုရွတ်အဲ့လိုပရိတ်ရွတ်တဲ့ခါအဲ့လိုရွတ်ရင်ဒီပရိတ်ဟာပူပြီးတော့တကုတ်အာနိသင်ရှိမယ်နားတဲ့ပုဂ္ဂိုလ်ကလည်းပဲခုနပြောတဲ့အတိုင်းယိုယိုသေးသေးယုံယုံကြည်ကြည်နားမယ်ဆိုရင်ဒါနှစ်ဖက်အင်္ဂါပြည့်ဝတဲ့အတွက်ကြောင့်မို့ဒီပရိတ်ရဲ့အကျိုးကိုကောင်းကောင်းရမယ်နော်အဲအဲ့ဒါကြောင့်မို့ပရိတ်မိမိကိုယ်တိုင်ရွတ်ရင်လည်းပဲအင်္ဂါတတိထားပြီးတော့ရွတ်သူများရွတ်တာနိုင်လည်းပဲနော်နားတဲ့အင်္ဂါပရိသနာအဲ့ဒီလိုဟိုစနစ်တကျလေးလှုပ်သွားကြမယ်ဆိုရင်ပို့ပြီးတော့အကျိုးရှိကြတယ်ဒီလိုဘုဖက်နဲ့ပေါ့ပေါ့ဆာဆာတို့ဗမာပြည်မှာလှုပ်နေလို့ပေါ့ပေါ့ဆာဆာလှုပ်နေအကျိုးရတယ်လည်းပဲပေါ့ပေါ့ဆာဆာပဲရတယ်ဒါကြောင့်မို့တို့ကအမှန်တမ်းပြောရင်ဒီနိုင်ငံမှာဗုဒ္ဓဘာသာအုံမြင့်ချနေတာအဲ့လိုအုံမြင့်ချတဲ့ခါမှာစနစ်တကျလေးဖြစ်နေတယ်သမားဒီမှာကငကိုယ်တော့စနစ်တကျရှိခဲ့ပြီမှလို့ကြားလာတဲ့ခါကျတော့လူမျိုးအစွဲလန်းနေဝင်ဟွာတွေဝင်တရားတွေဝင်တဲ့ဘာသာရေးတဲ့လောကီရေးကဥစားပေးပြီးဖြစ်ကုန်တာလေညာဟာအေးအဲ့လိုမျိုးတွေမပါဘဲနဲ့ဗုဒ္ဓဘာသာခေရဝရဗုဒ္ဓဘာသာတန်တန်ကလေးဟာအဲ့ဒါလေးဒီမှာဒီနိုင်ငံမှာအခြေချတော်နေကြတယ်ကိုကအခုတွေကတနည်းတော့မှဟိုဆရာတော်ဥစ္စနကလာတယ်ပြောလိုက်တယ်နောက်ခါမှာသီရဝါဒဗုဒ္ဓဘာသာစစ်စစ်ကိုအမေရိကန်မှာလာရှာနိုင်တယ်မခန့်ကြောင်ပြောရတာနော်ဘာသာပြန်မှာဟိုဘာလို့ရောကုန်ပြီလေကိုမဟုတ်လားအော်မနီပတ်မေဟ ோம் နေဘာလို့အခုဘာသာပြန်မှာသိခေစားတယ်လို့ဆိုတယ်အဲ့တော့ရှင်ပြားလို့ဘာသာပြန်မှာအခုရောကုန်ပြီလို့သီရဝါဒအစ်စ်မဟုတ်တော့ဘူးလို့နောက်သီရဝါဒအစ်စ်လိုချင်ရင်ဒါအမေရိကန်လာပြီးတော့ရှာရမယ်ကိုကအဲ့လိုကြွားလိုက်တယ်ဟမ်အဲအဲ့ဒါအဲ့လိုဖြစ်အောင်ကိုယ်တရားဓမ္မတွေနဲ့ကိုယ်နဲ့ဟိုဘုန်းကြီးတွေနဲ့ပေါ့ဟုတ်လားအဲနှစ်ဦးနှစ်ဝဒါလုတ်သွားကြရအောင်နော်စနစ်တကျလေးဖြစ်အောင်ပါပဲဖြစ်ဖြစ်ဒါစာမလာတဲ့အတိုင်းတန်တန်လေးဖြစ်အောင်အကြမ်းလည်းဒီလိုပဲရောရောသွားတယ်ဒီတော့ကြောင့်မို့အခုပရိယုတ်တာပရိနာရဏနဲ့ပတ်သက်ပြီးတော့စနစ်တကျဖြစ်အောင်ကိုလုတ်တတ်ပြီမဟုတ်လားနော်အဲနောက်ဘုန်းကြီးပြင်ဆင်ကြလို့ပရိနာရင်အဲ့ဒါဘယ်မှထားမသွားနဲ့အသာထိုင်ပြီးတော့လားနာပြောင်းတာနာကြရောခွန်ကြီးလည်းအဲ့ကျတော့ငါကိုယ်တည်းကပိတ်ပြောထားမယ်အဒီချိန်မှာမထကြနဲ့ဟာလေဟုတ်လားသို့မဟုတ်လည်းတယောက်လောက်ကိုဟာလှုပ်ထားတယ်ဟုတ်လားမင်းတယောက်တော့မတန်းနိုင်ဘူးဟုတ်လားသူ့ကိုမင်းတခေါ်လိုက်ပြန်ဖြေလိုက်ဆိုတော့အဲ့ဒီလိုလုံးနိုင်မှအခုသူကောင်းဖို့ပြောတာတကယ်ဆိုတော့အကျိုးရှိတယ်အဲ့တကယ်အရေးကြီးတဲ့အချိန်လေးမှာခုနကလိုတယ်လီဖုန်းလာထပြောလိုက်ရတယ်ဆိုရင်တဲ့မဟန်ဘူးလားနော်တိတ်မကောင်းတာရေးချလို့မယ်ဘုန်းကြီးကတရားဟောနေရေးချလို့မယ်ခါတယ်လီဖုန်းလာထားပါလားဆိုတော့ဘာဘုန်းကြီးကဘာပြောမှန်းလဲသူမသိတော့ဘူးပေါ့နော်အဲအဲ့ဒါကြောင့်မို့ဟိုအဲ့လိုအခါမျိုးမှာဆိုရင်ကိုကတရားရောက်ပေါ့တရားတရားရောက်လို့ဆွဲထားတယ်အဲအဲ့ဒီလိုလှုပ်သွားကြဖို့ရေးကြည့်တယ်ခင်ဗျဒီနေ့ဓာတ်နဲ့ပဲရကြတော့ဟာတဏှာကြီးနဲ့ပဲတော်လာ
ကျိုးလို့ရထားတယ်
ကျေကျေကျေပါဗျာ။ဒါကတော့မထူးပါဘူး။ဟိုဘုရားတရားတော်ဆိုတာတကုအာနာစာတော့ ဟိုတူတူရွတ်လည်းပဲပြန့်သွားမှာပါပဲဟိုအကျေကျေရွတ်လည်းပြန့်မှာပါပဲဒါတော့မထူးတော့ပရိကြီးနဲ့ပတ်သက်ပြီးတော့ဟိုဘုဟုတ္တဖြစ်သိစရာလေးတွေရှိတယ်နော်ဒီမှာပရိကြီးနိဗ္ဗာန်ဆိုတာရှိတယ်ဒီတော့အလွန်ကောင်းတယ်ဒီတော့မှဘုန်းကြီးဏိဒန်ရေးထားအဲ့ဏိဒန်တော်ဟိုဘုဟုတ္တဖြစ်တယ်ဟိုသမီးနာတော်လေးများလိမ့်မယ်ထင်တယ်လူကြီးတော့ကူးယူကြပြီးတော့ဖတ်ထားရတယ်ကောင်းတယ်ဟုတ်လားအဲပရိအကြောင်းပရိကိုမြတ်စွာဘုရားခွင့်ပြုခဲ့တဲ့အကြောင်းမဲ့ပဲနဲ့ဒီခေတ်တည်းကသူခေတ်နဲ့သူခေတ်ခေတ်မှာတပါဘာကခေတ်တော့လည်းပြည်နာတယ်ဆိုတာရှိတယ်ပဲခေတ်မှာလည်းရှိတယ်စတဲ့ဟောလေနည်းနည်းဘာခွန်ပြောလဲ research လုပ်ပြီးတော့ရေးထားတယ်ဏိဒန်းအနေနဲ့စာသားကလည်းပဲဆိုတော့အများကြီးဆိုဒါကြီးဆိုလန့်နေလိမ့်မယ်ဟုတ်လားပြည်ကြီးစက်တဲ့သူဖတ်မှာအဲ့ဏိဒန်းလေးတော့ဖတ်ထားရင်လည်းပဲပြည်နဲ့ပတ်သက်တဲ့ဘုသူတာတော်တော်ဆုံးဆုံးလင်းလင်းရဒီစာအုပ်ကလည်းဟိုမသချူးဆက်ကသူကအင်္ဂလိပ်လိုပြန်ဟုတ်ကြိုးစားနေတယ်ပြန်ပြစ်မလားတော့မသိဘူးဘယ်လိုတွေပြန်လို့ဘာလို့မလို့မသိဘူး gain ဒါဖြင့်ဒါနဲ့ပဲဒီနေ့တော်ကြတယ်ဟုတ်တဲ့နော် gain ဒါရုပ်ပေါ်လေးကြာ